Welcome to the Voice of America in Burmese.
တဒရှင်များဘေကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ28ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကတော့ညဉ့်ညဲပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းထိုမီတာ40 kHz 9533ညလိုင်းထိုမီတာ32 kHz 6153ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနအိလုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook YouTube လူမှုကွန်ရက်စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ညာ
ရွှေကောက်ခံသမရ Trump အစိုးရအဖွဲ့ဝင်တဲ့အစိုးပြုထားသူတွေချင်းချောက်ခံကြရတယ်လို့ Trump ရဲ့ပြောခွင့်ရသူကပြောပါတယ် Ukraine စစ်တပ်ရဲ့စစ်သားစုဆောင်မှုအသက်သတ်မှတ်ချက်ကိုအသက်25နှစ်ကနေ18နှစ်အထိရှော့ချဖို့ American က Ukraine ကိုတိုက်တွန်းထားပါတယ်ICC ပြဋ္ဌာန်းချက်တွေအရအစ္စရေးဝန်ကြီးချုပ်ဟာတရားစွဲခံရခြင်းကနေကင်းလွတ်ခွင့်အကျုံးဝင်တယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီခေါင်းဆောင်ကိုဖမ်းရမ်းထုတ်ဖို့ ICC ရှင်းနေခွင့်ပြုချက်တောင်းခံတဲ့အကြောင်းသုံးသပ်ချက်နဲ့တိုင်းရင်းသားအဖွဲ့တွေနဲ့စီးရဲလက်လာသုံးသပ်ချက်တခါနေပြည်တော်ကိုဒရုန်းနဲ့တိုက်ခိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။အဲ့ဒါတွေအပြီးမှာတော့ Editor နဲ့ဆွေးနွေးကန် Gen Z နဲ့အားကစားအစီအစဉ်တွေကိုတင်ဆက်ပါမယ်။ကိုရင်ဆုံးတော့ဒီနေ့မနေ့တက်တောင်းသတင်းတွေကိုဥတမောင်တန်ကကြီးညာပေးပါမယ်ညာ
အရွေးကောက်ခတ်တပ်ပရဒေါ်နယ်ထရမ့်ကအစိုးရအဖွဲ့ဝင်ဖြစ်ဆိုပြုထားတဲ့သူတွေနဲ့ခန့်ထားသူတွေအတော်များများဟာအကြမ်းဖက်အတိုက်ခိုက်ခံရမယ်လို့ချိန်ချောက်ခံနေကြရကြောင်းထရမ့်ရဲ့ပြောရေးဆိုခွင့်ရှိသူကဗုဒ္ဓနေမှာပြောပါတယ်ဘုံနဲ့တိုက်ခိုက်မှုကနေရဲတွေလောင်ထင်အောင်ထင်မှားလောက်တာမျိုးအထိချိန်ချောက်မှုအမျိုးမျိုးနဲ့ချိန်ချောက်ခံရတာဖြစ်တယ်လို့ Caroline Levitt ကသတင်းထုတ်ပြန်ချက်မှာဆိုပါတယ်အင်္ဂါနေ့ကြတဲ့ဘုံလူနေမြက်ကချိတ်ချောက်ခံရတာဖြစ်ခဲ့ပြီးချိတ်ချောက်ခံရသူတွေလုံခြုံရေးအတွက်အာဏာပိုင်တွေကမြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဘသူတွေချိတ်ချောက်ခံရတဲ့ဘလို့အကြမ်းဖက်မှုပုံစံနဲ့ချိတ်ချောက်တဲ့စတဲ့အသေးစိတ်ချက်တွေကိုတော့ပြောရေးဆိုခွင့်ရှိသူ Caroline ကမပြောပါဘူး။ Federal စုံစမ်းစစ်ဆေးဘူရို FBI နဲ့တရားရေးဌာနတို့ကလည်းဒီကိစ္စနဲ့ပတ်သက်လို့မင်းမြန်တဲ့အခါမှာချက်ချင်းမတုံ့ပြန်ကြဘူးလို့ Right တဲ့သတင်းကပြောပါတယ်။ယူကရိန်းစစ်တပ်ရဲ့စစ်သားစုဆောင်ရေးအသက်ကို25နှစ်ကနေ18နှစ်အထိရှော့ချဖို့အမေရိကန်ကယူကရိန်းကိုပြောလိုက်ပါတယ်။အခုလိုနေတာကလူအင်အားပါလို့အမေရိကန်တာဝန်ရှိသူတို့ကတရင်တော်တွေကိုဗိုလ်ဒူးနေမှာပြောခဲ့တာပါ။ရုရှားတွေကအရှိတ်ဘက်မှာမှန်မှန်တက်လာနေပြီးအောက်ဟုတ်လာတုန်းကသိမ်းယူခဲ့တဲ့ယူကရိန်းတပ်တွေကိုရုရှားကော့စ်ဒေတာမှလည်းပြန်တွန်းလှန်နေပါပြီလို့အဆိုပါရရှိကဆိုပါတယ်။ယူကရိန်းတပ်သားကျော်ဟာအခုခါမှာစစ်ယူနီဖောင်းဝတ်ထားကြပေမဲ့နောက်ထပ်တပ်သား36,000လိုတယ်လို့ယူကရိန်းကပြောပါတယ်။ဒါပေမဲ့အမေရိကန်အစိုးရကတော့ဓာတ်တဲ့ပို့ပြီးလူကောင်းလူမဲ့လို့ခံမှန်ပါတယ်။အေဗီလာတို့ကယူကရိန်းကစစ်သားစုဆောင်ရေးအသက်ကို28နှစ်ကနေ25နှစ်ထိချခဲ့တာပါ။ခွင့်မဲ့ပြက်ကွက်စစ်သားတွေနဲ့စစ်ပြေးတွေကိုပြင်းပြထန်ထန်အရေးယူခြင်းအဖြစ်နဲ့လက်ရှိအင်အားကိုအမြင့်ဆုံးထိန်းထားနိုင်မယ်လို့အမေရိကန်ကထင်ပါတယ်။လူဝင်အားလိုအပ်နေတာကြောင့်ရုရှားကော့စ်တဲကိုယူကရိန်းကထိန်းထားဖို့ခက်မယ်လို့ဥရောပမဟာမိတ်တွေကထင်ကြပါတယ်။ဇန်နဝါရီလ20ရက်မှာအရွေးခံထားတဲ့ဒေါ်နယ်ထရမ့်တောင်းတတာဝန်ယူတဲ့အခါမှာအမေရိကန်ရဲ့ထောက်ခံမှုဘာဖြစ်မလဲကလည်းမသိမကြားဖြစ်နေပါတယ်။ဘီယက်သဘောတူညီချက်အရလက်ဘရွန်တောင်ပိုင်းကိုတူတက်တွေပို့ပြီးစေလွတ်နေတယ်လို့လက်ဘရွန်စစ်တပ်ကဗိုလ်ဒူးနေကပြောလိုက်သလိုဂါဇာမှာလည်းအစ္စရေးဟားမတ်စ်အပြည့်အဝအတွက်လာမယ့်ရက်တွေမှာနောက်တွန်းအားတက်ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလူမှုမီဒီယာမှာပြောလိုက်ပါတယ်။လက်ဘရွန်အစ္စရေးစစ်ဟာ14လကြာပြီးနောက်အမေရိကန်ဂျာဝင်တဲ့သဘောတူညီချက်ကိုစအကောင့်ထဲပို့တာပါ။ဘေရုတ်ကတောင်ဘက်ကိုအသွာလမ်းတွေမှာတော့ထောင်ချီနေတဲ့အိုးအိမ်စုခွာထွက်ပြေးကြတဲ့လူတွေသူတို့မျိုးနဲ့ရွာတွေကိုပြန်မှုကားတွေနဲ့ပြစ်ကျက်နေပါတယ်။ဒါပေမဲ့အစ်ရွေးတက်တွေချထားတဲ့နေရာတွေကိုတော့မပြန်ကြဖို့အစ်ရွေးကသတိပေးထားပါတယ်။ဒါနေသစ်ဖြစ်ပါတယ်လို့လက်ဘရွန်အိမ်ဆောင်အစိုးရဝန်ကြီးချုပ်နာဂျစ်မီကာတီကရုံးမြင့်တန်ကြောင့်မိန့်ခွန်းမှာပြောပါတယ်။ခေတ်သစ်တမိုင်းမှာလက်ဘရွန်ပြည်သူတွေဒုက္ခအရောက်ဆုံးအချိန်တွေတဲကတစ်ချိန်ရဲ့ဆံမျက်နှာကိုလှမ်းလိုက်တာဖြစ်ပါတယ်လို့သူကဆိုပါတယ်။အစ်ရွေးအနေနဲ့သဘောတူညီချက်ကိုလေးစားဖို့ဝန်ကြီးချုပ်ကတောင်းဆိုလိုက်ပေမဲ့ Hezbollah အဖွဲ့ကတော့မိန့်ခွန်းမှာထည့်မပြောသွားခဲ့ပါဘူ
း VOA မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူမှုမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။
ကျန်တာပရိမနဲ့တရင်တွေကိုဗီအေရုပ်သံကနေဆက်တဲ့ကြေညာနေပါတယ်တရုတ်ကလွဲမားစွာဖန်ဆီးထားတယ်လို့အမေရိကန်ကပြောတဲ့အကျဉ်းသားသုံးယောက်ကိုတရုတ်ကလွတ်ပေးလိုက်ကြောင်းဗိုလ်ထုနေမှာတပရအင်ဘီရောကတရင်ထုတ်ပြန်ပါတယ်လွတ်ပေးလိုက်သူသောကတော့မတ်ဆွေဒန်ခိုင်လီနဲ့ဂျွန်လုံးတို့ဖြစ်ကြပြီးအခုအင်ကိုပြောင်းနေကြပြီဖြစ်ကြောင်းအင်ဘီရောမျိုးသားလုံးရင်းကောင်စီကပြောပါတယ်အားလုံးအမေ ော့တိုင်ဖို့နေပေါင်းများစွာညီနိုင်ခဲ့ရပြီးအပြန်လန်အဖြစ်အမေရိကမှာဖမ်းဆီးထားတဲ့တရုတ်နိုင်ငံသားအချို့ကိုလည်းလွှတ်ရပါမယ်လို့ political သတင်း internet ဆက်မြတာကပြောပါတယ်။အခုလွှတ်ပေးလိုက်သူ၃ယောက်အိမ်ပြန်လာနိုင်ဖို့ဒီလပီရူးကဒေသဆိုင်ရာထိပ်သီးအစည်းအဝေးမှာတရုတ်တပ်ပြရှိချစ်ဖြစ်ကိုအမေရိကန်တပ်ပြဂျိုးဘိုင်ဒန်ကတောင်းဆိုခဲ့တာဖြစ်ပါတယ်လို့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။၂၀၀၆ခုနှစ်ကလေးကဖမ်းဆီးထားတဲ့အမေရိကန်တရုတ်ဆရာဒေးဗစ်လင်းကိုလည်းတရုတ်ကစက်တင်ဘာလမှာလွှတ်ပေးခဲ့ပါတယ်။အပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့ပြဋ္ဌာန်းချက်တွေမှာတရားစွဲခံခြင်းကကင်းလွတ်ခွင့်ပေးထားတာဟာအစ္စရေးဝန်ကြီးအကျုံးဝင်တယ်လို့ပြည်သက်နိုင်ငံခြားရေးဝန်ကြီးထရက်ကဗိုလ်ဒုနေမှာပြောလိုက်ပါတယ်။ ICC ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးမှထားတဲ့အတိုင်းပြည်တွေဟာတရားစွဲခံခြင်းကနေကင်းလွတ်ခွင့်ပြုထားတဲ့ပြဋ္ဌာန်းချက်အရအစ္စရေးကောင်းဆောင်ကအကျုံးဝင်တယ်လို့ပြည်သက်ကဆိုပါတယ်။နိုင်ငံတကာဥပဒေရှုထောင့်ရဂရိကဝတ်တွေပြုမထားတာတခုကိုချိုးဖောက်တဲ့အတွက်တရားစွဲဆိုလို့မရပါဘူးလို့ပြည်သက်နိုင်ငံခြားရေးဝန်ကြီးထရက်ကထုတ်ပြန်ပါတယ်။ဒီလိုကင်းလွတ်ခွင့်ပြုတာအစ္စရေးဝန်ကြီးချုပ်ဒေါက်တာရဟုံးနဲ့အခြားဝန်ကြီးတွေပါအကျုံးဝင်ပြီးသူတို့ကိုဖမ်းဆီးလွှဲပြောင်းရမယ်လို့ ICC ကတောင်းဆိုတဲ့အခါဒါကိုစဉ်းစားရပါမယ်လို့လည်းပြောပါတယ်။ဗိုလ်ဒုနဲ့စောစောပိုင်းတုန်းကတော့ ICC ရဲ့စွဲဆိုချက်ကနေတချို့ခေါင်းဆောင်တွေကင်းလွတ်ခွင့်ရတဲ့အကြောင်းပြည်သက်ကစဉ်းစားတယ်လို့ပြည်ထောင်စုနိုင်ငံရေးဝန်ကြီး Young Noel Barrot ကပြောခဲ့ပါတယ်။နောက်ဆုံးဆုတ်ဖြတ်ရမှာကတရားရေးအာဏာပိုင်တွေပါဖြစ်ပါတယ်လို့သူကဆိုပါတယ်။အမေရိကန်ကအခွင့်အရေးမက္ကဆီကိုကလည်းတုံ့ပြန်အခွင့်အရေးမယ်လို့မက္ကဆီကိုသမ္မတကအင်္ဂါနေ့မှာပြောလိုက်ပါတယ်။မက္ကဆီကိုနယ်စပ်ကနေမွေးစေဝါနဲ့ရွှေပြောင်းနေထိုင်သူတွေရအောင်မလုပ်ဘူးဆိုရင်တင်သွင်းကုန်အခွင့်25ရာခိုင်နှုန်းချမယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောတာကို Miss Claudia Sheinbaum ကတုံ့ပြန်လိုက်တာပါ။နိုင်ငံကအခြားနိုင်ငံကပေါ်အခွင့်ချလို့ရှိရင်တခြားနိုင်ငံကလည်းတုံ့ပြန်မှာပါပဲဒီလိုနဲ့နိုင်ငံလုံးရဲ့စီးပွားရေးလုပ်ငန်းတွေပေါ်အန္တရာယ်ကျရောက်ပါလိမ့်မယ်လို့သူမကသတိပေးလိုက်ပါတယ်။နေစားတစ်ဖက်မှာရှိနေကြတဲ့ကားထုတ်လုပ်သူတွေကိုရည်ညွှန်းပြီးသူကအခုလိုပြောလိုက်တာပါ။ဒီကိစ္စတွေကိုဆွေးနွေးဖို့ဆန္ဒရှိတယ်လို့မက္ကဆီကိုတပ်ပရကပြောပြီးမဲ့မွေးစေဝါပြဿနာဟာအမေရိကန်ရဲ့ပြဿနာသာဖြစ်တယ်လို့ဆိုပါတယ်။ရွှေပြောင်းနေထိုင်ကြတဲ့အောက်ခံအကြောင်းရင်းငင်းကြရင်နဲ့ဖွံ့ဖြိုးတိုးတဲ့ရေးအတွက်အမေရိကန်စစ်စစ်ရဲ့ရာခိုင်နှုန်းတချို့လောက်ကိုပဲအသုံးပြုရင်ရွှေပြောင်းနေထိုင်ရေးပြဿနာကိုကင်တွယ်နိုင်ပါလိမ့်မယ်လို့လည်းမက္ကဆီကိုတပ်ရက်ကဝေဖန်သွားပါတယ်ခင်ဗျာ
။ကြာသပတေးနေ့မနေ့ထိတ်တန့်သတင်းတွေကိုဥတ္တမောင်တန်ကချင်ညာပေးခဲ့တာပါ။အခုတော့မြန်မာစစ်ကောင်းဆောင်ကို ICC ဖမ်းရမ်းထုတ်တဲ့ပေါ်မင်းမြန်းချက်နဲ့ဆက်ပြစီကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းအာဂျင်တီးနားလူခွင့်ရှင်နေတောမတ်စ်ကန်တာနာကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
For the first time in the situation of Myanmar Bangladesh my office is submitting applications to the judges of the pre-trial chamber and this first application
ဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံကပထမဆုံးချိန်ဖြစ်ကျွန်တော်ယုံကနေ ICC တရားသူကြီးတွေကိုတရားဝင်လျှောက်ထားလိုက်ပါပြီအဲ့ဒီတည်းမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပထမဆုံးဖမ်းဝင်ရန်ထုတ်မဲ့သူဖြစ်လျှောက်ထားတာပါလို့ ICC ရှေ့နေတော့ကရင်ခန်ကမနေ့ကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုကိုရောက်နေချိန်မှာပြောသွားတာပါအခုလို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရှေ့နေတော့ကရင်ခန်ယုံကအရေးပါတဲ့အဆင့်တက်လန်းနိုင်တာဟာသတင်းကောင်းဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေကိုမကြခင် ICC အနေနဲ့ဖမ်းဝင်ရန်ထုတ်လိုက်မယ်လို့မျှော်လင့်ထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတောမတ်စ်ကန်တာနာက VOA ကိုပြောပါတယ
် That's an excellent news for the Rohingya community and also for the overall
ရွန်ဂျာတိုင်ဝမ်အတွက်တမကမြန်မာနိုင်ငံတဝမ်ကလူမှုအဖွဲ့အစည်းတွေနဲ့လူနည်းစုတွေအတွက်ပါဒါဟာသတင်းကောင်းပါပဲတမလိုကာကွယ်ဦးစည်းချုပ်ဗဂျူမူကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ ICC ရှေ့နေချုပ်ကရှောက်ထားတာဟာတိတာထင်ရှားတဲ့ခြေလှမ်းတစ်ခုပါ ICC နဲ့ရှေ့နေချုပ်ယုံရဲ့စုံစမ်းစစ်ဆေးမှုတွေတိုးတက်လာတာကိုတွေ့ရတာအယံဝမ်းသာပါတယ်ရှေ့နေချုပ်ရဲ့ရှောက်ထားချက်ကိုတရားရုံးကထည့်သွင်းစဉ်းစားပြီးတော့မကြခင်မှာဖမ်းဝရမ်းထုတ်မယ်လို့မျှော်လင့်ထားပါတယ်
So that is kind of next
step. Akulo power to po tin twin lai bi so ro ICC khong yong ga ni naw ta sin ba set lut pho shin mle shin.
In terms of procedure, yes, the
ICC ခုံရုံးရဲ့လုံထုံးလုံနီအရာဆိုရင်ရှင်းနေကြုံရဲ့ရှောက်ထားချက်ကိုတရားသူကြီးတွေကစစ်ဆေးသုံးသပ်မှာဖြစ်ပြီးတော့အချိန်အနည်းငယ်ကြာဖို့ရှိပါတယ်။ဒါပေမဲ့ရှင်းနေကြုံပြောထားတဲ့သတင်းစကားမှာအထင်ရှားမြင်နေရတာကဗိုလ်ချုပ်မရှိမယောင်လန်အနေနဲ့ရွန်ဂျာတွေကိုနေရက်ကနဲ့အတင်းကျပ်မောင်းထုတ်တဲ့အမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွက် ICC မှာတက်တည်အထောက်အထားအထင်ရှားရှိနေတာဖြစ်ပါတယ်။ဒါဟာ Rome Statute နိုင်ငံတကာသဘောတူညီမှုစာချုပ်အရပေါ်ပေါက်လာတဲ့ ICC ခုံရုံးကပြဋ္ဌာန်းသတ်မှတ်ထားတဲ့ရာဇဝမှုတွေပဲဖြစ်ပါတယ်
။ How long might it take for the
ICC? ဒါဆိုရင် ICC တရားသူကြီးတွေကဖမ်းဝရမ်းထုတ်ဖို့ဆုံးဖြတ်ချက်အတွက်ကအချိန်ဘလောက်ကြာနိုင်မလဲ?
Hopefully it won't take that much. The latest
အချိန်သိမ့်မကြာဘူးလို့တော့မျှော်လင့်ပါတယ်။ဥပမာဆိုရင်မကြာသေးခင်ကအစ်ဇွေးကောင်းဆောင် Benjamin Netanyahu ကို ICC ခုံရုံးကဖမ်းဝရမ်းထုတ်ခဲ့တဲ့ကိစ္စမှာဆိုရင်ရှင်းနေကြုံတင်သွင်းလျှောက်ထားပြီးတဲ့နောက်လောက်အနည်းငယ်ကြာမှ ICC ကဖမ်းဝရမ်းထုတ်ပြန်ခဲ့တာပါ။ဒါကြောင့်အချိန်အနည်းငယ်ယူရနိုင်ပါလိမ့်။ဒါပေမဲ့အရေးကြီးတာကပထမအဆင့်ကတော့ပြီးသွားပါပြီ။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုရာဇဝတ်ကြောင်းအရအရေးယူဖို့လုံလောက်တဲ့တက်တည်အထောက်အထားတွေရှိနေတယ်ဆိုတာရှင်းနေကြုံကပြောဆိုထားပြီးဖြစ်ပါတယ်
။ So today also we received the Hunter's responseto the ICC
စစ်ကောင်စီဘက်ကတုံ့ပြန်ထားတာကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်။အဲ့တော့ဒီစစ်ကောင်စီရဲ့တုံ့ပြန်ချက်ကို Mr. Quintana ဘယ်လိုမြင်ပါလဲရှင်
။ Well, let's say that what we have now is a request from prosecutor office that the court issues a arrest warrant.So we will have to wait until the
လက်ရှိအဆင့်ကရှင်းနေကြုတ်ကဖမ်းဝရမ်းထုတ်ဖို့ ICC တရားသူကြီးတွေကိုရှောက်ထားတာဆိုတော့တရားရုံးရဲ့အဆုံးဖြတ်ကိုစောင့်ရမှာဖြစ်ပါတယ်။တရားရုံးကဖမ်းဝရမ်းထုတ်ပြီးပြီဆိုရင်တော့စစ်ကောင်စီကအလေးမထားဘူးလို့ပြောနိုင်ပေမဲ့အမှန်တကယ်မှာတော့အဲ့လိုလုပ်လို့မရတော့ပါဘူး။ Rome Statute ကိုလက်မှတ်ထိုးထားပြီးတော့ ICC ခုံရုံးစီရင်ပိုင်ခွင့်ကိုလက်ခံထားတဲ့နိုင်ငံပေါင်း124နိုင်ငံရှိနေပါတယ်။ဒီနိုင်ငံတွေအနေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဖို့တာဝန်ရှိပါတယ်။ICC ကဖမ်းဝရမ်းထုတ်ရင်ဒီနိုင်ငံတွေအားလုံးကအဲ့ဒါကိုကောင်ထယ်ဖော်ဖို့လိုအပ်ပါလိမ့်မယ်။ဆိုလိုတာကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအဲ့ဒီနိုင်ငံတွေကိုသွားမယ်ဆိုရင်သူ့ကိုဖမ်းဆီးဖို့ ICC ကတတ်မှတ်ပြဌာနာတဲ့အတွက်သူ့အနေနဲ့ဘယ်နိုင်ငံကိုမှခီးသွားနိုင်မှာမဟုတ်ပါဘူး
။မအင်ဂျင်နီတင်ပြခဲ့တာပါဗျာ။ VOE ကအခုဆက်ပြီးတော့သုံးသက်ချက်တစ်ပုတ်နဲ့ဆက်ပါမယ်။ TNL တအန်းတက်အနေနဲ့စစ်ကောင်စီနဲ့ဆွေးနွေးဖို့အသင့်ရှိရလို့ပြောပေမဲ့လက်တွေ့ဆွေးနွေးပွဲဖြစ်လာဖို့မလွယ်ကြောင်းသုံးသက်ကြသူတွေကဆိုပါတယ်။ကုလဆွနေဖို့နေဆက်ချင်းကတ်နေတဲ့တရုတ်ဘက်ကဖိအားပေးနေတယ်လို့ထိုင်းဘက်ကလည်း UWSA ဝတ်တဖွဲ့ကိုနေဆက်ကနေပြန်ဆုတ်ဖို့ဖိအားပေးနေတာဘာကြောင့်မလဲ။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင
်ဗျ။ဟုတ်ကဲ့ဒီ TNLA တအောင်းတက်ရဲ့ဒီနေ့လာနေကဆွနေဖို့ထုတ်ပြန်ကြတဲ့အပေါ် CDM ပုံမှုနောင်ရကတရုတ်ဖိအားကြောင်းလို့အခုလိုသုံးသက်ပါတယ်
။ TNLA အနေနဲ့စစ်ကောင်စီနဲ့ဆွနေဖြစ်ကြဖို့ထုတ်ပြန်လာတာကိုကျွန်တော်တွေ့ရတယ်။သူတို့ပြောထားသလိုပေါ့နော်။ဒါဒူထူရဲ့တပ်တော်ညီဆိုင်နေရလေကြောင်းတက်ခဲမစီခက်ခဲချင်းနေပြီးတီယိုဘက်ကပြရချင်းနေဒီကြောင်းဒီစားထွက်ပေါ်လာတာအဓိကအကြောင်းဖြစ်တယ်လို့လည်းကျွန်တော်တို့နားလဲပါတယ်ဒါအပြင်တခြားသောအကြောင်းတွေနဲ့ TNL အနေနဲ့လည်းပြန်လည်အားယူကြည့်ဆောက်ဖို့လိုနေတယ်သူအသိမရကြည့်တဲ့နယ်မြေတွေကိုပြန်လည်တီထော်ရေးတုံ့ပြန်လှုပ်ဆောင်ဖို့လည်းလိုအပ်နေတဲ့အခြေအနေတွေရှိနေတယ
်ဒါအပြင် CDM ဘူကြီးစင်ရောကလည်းတရုတ်ဖီအားအောင်အခုလိုထုတ်ခဲ့ရပေမဲ့စည်ရေးဆက်တင်းမှာပြင်းထန်နေတာကိုထောက်ပြပါတယ
်ဒါကအမှန်တရားလေဒီတရုတ်ရဲ့ဖိအားကြောင့်စာထုတ်ရတယ်မြန်မာတော့တို့ဒီလာရှုအစပြီးပြန်ဆုတ်ထားတာမရှိဘူးအဲဒီ TNL အနေနဲ့လည်းဒါတရုတ်ဖိအားကြောင့်တော့တို့စာထုတ်တယ်စာထဲမှာပါပါတယ်ဒီစီးရေးတင်းမာမှုတွေကြောင့်ဒီပြည်သူတွေလေကြောင်းကနေတိုက်ခိုက်ဖြက်ဆီးခံထားရည်များလို့စေးရဆွေးနွေးဖို့အသင့်ရှိတယ်ဒါပေမဲ့အခုကံကာကွယ်ခွင့်ပိုင်ဆွဲထားမယ်လို့ပြောထားတာလည်းပါတယ်ပေါ့နော်အဲ့မှာဘာတွေ့ရလဲဆိုတော့ဒီမြောက်ပိုင်းမဟာမိတ်ညီနောင်တုံးပွဲကိုစခအကျန်းဖက်အဖွဲ့စည်းကြီးညာထားပါတော့။အဲဆိုမူရတိုက်ရိုက်ဆွေးနွေးလို့မြင်အောင်။အကျန်းဖက်အဖွဲ့စည်းအဖြစ်ကနေတစင်လျှော့ချရမယ်ပေါ့နော်။အဲ့တော့စကားစကားဓာတ်တိုက်ရင်လေလေကြောင်းတိုက်ခိုက်မှုတွေလုပ်လာရင်လေ TNL ဘက်ကနေပြန်ပြီးတော့ဒါခုခံတော်လန်စစ်ဆိုပြီးတော့ပြန်လုပ်ရမယ်ဆိုတဲ့အနေအထားမျိုးပေါ့။အဲ့တော့စကားစကားတော့ဆွေးနွေးမဲ့အနေအထားမရှိဘူးပေါ့နော်။တရုတ်အားကုန်နဲ့အဲ့တော့သူတို့တိုက်လို့တိုက်ရတာပါလေဆိုတဲ့အနေအထားမျိုးဒါတရုတ်ကပြန်ပြီးတိုင်တယ်တဲ့အနေအထားမျိုးပါဗျ။ဒါသူတို့တွေဒီလိုမျိုးစာထုတ်ပြီးရင်တောင်မှပဲထပ်ပြီးတော့အားကြီးကြီးနဲ့တိုက်လာတာကိုတွေ့ရတယ
်အခုလိုဖြစ်နေတာပေါ့စံပြည်နယ်ရေလိလာသုံးသက်သူစိုင်းထွန်းအောင်လင်ကလည်းကြဆုံးနိုင်ငံတွေမှာအခုလိုဖြစ်တဲ့ပုံကိုခြုံငုံသုံးသက်ပြပါတယ
်ဒီမြန်မာပြည်ရောဒီမြန်မာပြည်ရဲ့အစိတ်ပိုင်းဖြစ်တဲ့ဒီရှမ်းပြည်ရောဟို Free State ဖြစ်နေတာပေါ့နော်ကြဆုံးတိုင်းပြည်တွေရဲ့ ဟိုပက်တန်တွေပေါ်နေတယ်ကျွန်တော်တို့ဒီကြာရှုံးတိုင်းပြည်တွေကိုလေ့လာကြည့်တဲ့အခါမှာအဓိကအဖြစ်တော့ဗျာသူက service တွေပါလေမလုံနိုင်တာတို့ဥပဒေစိုးမိုးရေးမလုံနိုင်တာဖြစ်ဘူးထူးခြားတဲ့အချက်တစ်ချက်ကဒီနေဆက်မြင်းတွေ border area တွေမတည်ငြိမ်တဲ့ပုံမူတည်မှတခြားဘေးတိုင်းပြည်ကိုကြဲရိုက်မဲ့ကိစ္စမျိုးတွေပါလေဖြစ်လာတဲ့အခါတိုင်းဘေးတိုင်းပြည်ကနေဒီနေဆက်တည်ငြိမ်ရေးတို့သူတို့ချုပ်ကြအနာတည်တဲ့ရေးတို့ခေါင်းစဉ်အောက်ကနေဖိအားပေးတာတို့ဆွတ်ဖက်တာတို့အဲ့ဒီဟာမျိုးတွေလှုပ်တာအဲ့ဒီလက္ခဏာမျိုးတွေဟာတရုတ်မြန်မာနယ်စပ်မှာဟောဒီနောက်ပိုင်းမှာနည်းနည်းဖိအားပေးတဲ့လက္ခဏာမျိုးတွေဟာဒီထိုင်းနဲ့ရှမ်းပြည်နယ်စပ်မှာဟောနည်းနည်းလေးစတွေ့လာတဲ့သဘောတော့ရှိတာပေါ့နော်အခုဒီတအန်းတို့ဒီကိုကန်တို့ကိစ္စပဲကြည့်ကြည့်ဒီထိုင်းမြန်မာနယ်ဒီကရင်နယ်စပ်ဒီဝါစခန်းတွေပြန်ရွှေ့ပြီးဖို့ထိုင်းဘက်ကဖိအားပေးတိုက်တွန်းတဲ့ကိစ္စတွေနဲ့ကြည့်ကြည့်ပါနော
်စိုက်ထုံအောင်လင်ကပဲ TNL ဘက်ကတရုတ်ဖိအားအပြင်တင်ပြီးနယ်မြေတွေကိုအတိမတ်ပြူတာခံရဖို့စစ်ကောင်စီနဲ့ဆွေးနွေးဖို့ပြောတာလည်းဖြစ်နိုင်ပေမဲ့အခုလိုဖြစ်ဖို့မလွယ်တာအတွက်လည်းမိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုဒီကြေညာချက်ထဲထည့်ထားတယ်လို့ထောက်ပြပါတယ်။ဒါပေမဲ့အခုလိုတရုတ်ကဆွေးနွေးဖို့ဖိအားပေးလာတာကလက်တွေ့ဖြစ်ဖို့တော့မလွယ်ဘူးလို့ပုံမှုနောက်ရကဆက်သုံးသပ်ပြပါတယ်
။ဒီစက္ကသဘက်ကကျတော့ကျွန်တော်တို့ဒီမြောက်ပိုင်းဖွင့်တွေကိုအကြမ်းဖက်အဖြစ်ကြေညာထားတာရှိတယ်။နောက်တစ်ခုကလည်းဒီ2007ဦးနဲ့ရွေးကောက်ပွဲလမ်းကြောင်းအောက်ကနေပဲနိုင်ငံရေးဆွေးနွေးဖို့တရုတ်တွေစုကင်ပြောဆိုနေတာရှိတယ်ပေါ့နော်။အဲ့ကျတော့ဒီနှစ်ဖက်ကွာချက်တွေအရင်ကကြီးမားနေတဲ့အနေအထားရှိနေသေးဖြစ်တဲ့အမြင့်ဆုံးအနေအထားရှိနေသေးဖြစ်တဲ့အတွက်တရုတ်ဘက်ကလုံလောက်ချက်တွေဖိအားပေးမှုတွေရှိနေလဲပဲပြေလည်နိုင်မဲ့နိုင်ငံရေးအရေးကြီးဖြစ်လာတော့မရှိနိုင်သေးဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
တစ်ချိန်တည်းမှာထိုင်းဘက်ကလည်း UWS ဝါတပ်ဖွဲ့တချို့ကိုထိုင်းနယ်စပ်ကနေဒီဇင်ဘာလ18ရက်နောက်ဆုံးထားဆုတ်ပေးဖို့တတိပေးလာတာပေါ်စိုင်းထွန်းအောင်လွင်ကအခုလိုဆက်သုံးသပ်ပါတယ
်ဒီဟာတော့သူ့ဘက်သူတစ်ဖွဲ့ချင်းစီရှင်းလို့ရပြီမဲ့ဒီဝါတပ်ဖွဲ့ကဒီနယ်တွေကိုပေးထားတာစစ်ဆိုးရလက်ထက်မှာစစ်ဆိုးရပေးထားတာဖြစ်တဲ့အတွက်ဒါနိုင်ငံတော်အစ်ရှင်းမရမယ်ဆိုတဲ့သဘောမျိုးနဲ့ဒီစက္ကဆဘက်ကိုတင်ပြတဲ့ဟာမျိုးလဲတွေ့ရဒီနေရာမှာမေးဖို့တခုရှိတာတော့စကားဆာဒီကိစ္စတွေမှာသူဂျားဝယ်ပြီးရှင်းပေးတာတွေလုံမလားစုတ်ခိုင်းတာတွေလုံမလားအဲ့ဒီဟာတော့စိတ်ဝင်စားစရာကောင်းတဲ့အချက်ပေါ့
ဒီထိုင်းဖီယာအောက်မှာတော့စည်ရေးတင်မာမှုထက်ဆွေးနွေးဖြည့်ရှင်ဖို့ပိုဖြစ်လာနိုင်ပုံရတယ်လို့ပုံမှုနောင်ယိုကတော့အခုလိုထောက်ပြပါတယ
်ထိုင်းနိုင်ငံမြောက်ဘက်ပိုင်းအနောက်မြောက်ဘက်ပိုင်းမေအောင်ဆောင်ခရိုင်ဘက်မှာလည်းထိုင်းစစ်တပ်နဲ့ဝါ UWS ဂျာနယ်စဲအကြီးပြဿနာလည်းတကယ်တော့ဆက်စုနဲ့ချီကျနေတဲ့ဘိုင်နဲ့အငင်းပေါင်းမှုပြဿနာတွေလည်းရှိနေခဲ့တဲ့အခြေအနေတော့ရှိနေတာပေါ့နော်အဲဒီအခြေအနေမှာစစ်ကောင်စီဘက်ကတော့အပြည်တွင်းမှာလည်းအခြေအနေတွေကဆိုင်နေရတော့ဒီဝါနဲ့ထန်စစ်တဲ့ကြာစီးပြဿနာဖြစ်လာမယ်ဆိုရင်တော့ဒါသူတို့အကျိုးမြတ်အများဆုံးအနေထားလည်းရှိတာနိုင်တယ်လူလာမယ်အနေထားရှိနိုင်တယ်ဘာကြောင့်လဲဆိုတော့ဝါတော့စီးပြီးခွက်တွေထိုင်းနေဖြစ်လာမယ်ဝါတော့စီးထိခိုက်ဆုံးရှုံးမှုတွေရှိတာနိုင်ဝါနေတစ်ဆင့်တုတ်လိုင်းအင်အားစုတွေမြောက်ပိုင်းတုတ်လိုင်းအင်အားစုတွေပေါ်မှာလည်းစီးရေးအပြန်လည်းအကျိုးပြုတွေပေါ်မှာအများကြီးတက်ရောက်စီနိုင်တဲ့အခြေအနေတွေရှိတယ်လို့ပြောပေမဲ့လည်းထိုင်းစစ်ပအာဏာပိုင်းတွေရော UWSB ရောအစီးပြီးခွက်အနေထားတွေမြောက်သွားအောင်ဖဲနေမြေပြင်မှာပဲပြည်ပြည်လေးလေးနဲ့ထိနေဖြစ်နေမယ်အခြေအနေပဲရှိနေမယ်လို့တော့ဒီ
ဒီ DNL ရဲ့ဆွေးနွေးဖို့ထုတ်ပြန်ချက်နဲ့ထိုင်းကစုတ်ခိုင်းတာကို UWS ကစစ်ကောင်စီကိုနိုင်ငံတော်အဆင့်ပြန်လွှဲခဲ့တာပေါ့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ဦးဝင်းမင်းမင်းမြန်တင်ပြခဲ့တာပါဗျာ VOA မာပိုင်းရဲ့ခြားသပရင်းနေ့မနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာပြည်ကလာတဲ့သတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်ခင်ဗျာစစ်ကောင်ဆောင်တွေရုံးဆိုင်တဲ့နေပြည်တော်က MICC2 ခန့်မှောက်အဝေးထိန်း drone နဲ့တိုက်ခိုက်တဲ့အကြောင်းကိုကိုစီသူကဆက်ပြောပြပါမယ
်။လုံခြုံရေးထူထပ်ပြီးတော့အာဏာသိမ်းစစ်ကောင်ဆောင်တွေရုံးဆိုင်ရာနေပြည်တော်မှာရှိတဲ့ MICC2 ခန်းမမှာနိုဝင်ဘာလ25ရက်ကအာဏာသိမ်းစစ်တပ်ရဲ့ကြီးရည်လေညှိနှိုင်းကုကဲရမှုဗိုလ်ချုပ်ကြီးမောင်မောင်အေးရဲ့တားဖြစ်သူမင်္ဂလာပွဲကျင်းပနေချိန်ရှားဒူးဝနီးပညာတပ်ဖွဲ့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နေပြည်တော်စစ်တိုင်းဌာနတို့ပူးပေါင်းပြီးတော့အဝေးထိန်းအသေးခံ drone တွေနဲ့တိုက်ခိုက်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။အာဏာသိမ်းစစ်တပ်ကအကြီးအကဲတွေတက်ရောက်မယ်ဆိုတဲ့သတင်းကြောင့်မြန်မာညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ကွန်ပျူတာနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်လို့ NUG အလဲပိုင်းတိုင်းချက်တနာချုပ်နေပြည်တော်စစ်တိုင်းဌာနရဲ့တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုခုလိုပြောပါတယ
်။ငါကတော့ပဲဆက်သတင်းရတယ်။အဲ့မှာစစ်ကောင်းဆောင်တွေတက်လိမ့်မယ်ဆိုသတင်းရတဲ့အတွက်တိုက်ခိုက်တာဖြစ်ပါတယ်။အဓိကတာဝီဒရုန်းတွေပေါ့နော်။လေးစီးနဲ့တိုက်ခိုက်ခဲ့တယ်။တိုက်ခိုက်ခဲ့တဲ့နေရာမှာအထူးခိုက်ပျက်သူမှုလည်းရှိပါတယ်။ဆော့ဦးတစ်ခုပြိုကျတယ်ပေါ့။ဆော့ဦးကကန့်တစ်ခုပြိုကျတယ်ပေါ့။အခြေခံကလည်းတော်တော်များတယ်လို့သိရတယ်။ကျွန်တော်အနည်းကသတင်းရလာတဲ့အတွက်စီစဉ်မှုကကျွန်တော်မြန်မြန်ဆန်ဆန်စီစဉ်ရတာပေါ့နော်။မြန်မြန်ဆန်ဆန်စီစဉ်ပြီးတက်ရတာပေါ့။အဲမင်္ဂလာပွဲကတော့အဲကျွန်တော်တို့နောက်ဆုံးရတဲ့သတင်းအရဆိုရင်တော့တော်တော်လေးကမောက်ကမဲ့နိုင်သွားတာပေါ့နော်။
တချို့လည်းလက်ပြန်သွားတယ်တချို့တွေကကားပေါ်မှာဒီကြားလိုက်တဲ့အတိုင်းကြောင့်လက်ပြန်သွားတဲ့ကားအစီးရေလက်ရှိတယ်ပြောတယ်နောက်ဝင်းလုံးကတော့နိုင်နေပြောတယ်ဒါတော့ပြက်တော့ပါတယ်မင်းအဝေးပြက်တယ်ဘယ်ကျွန်တော်ယူဆတာပေါ့နော်တိုက်ခိုက်မှုနှစ်ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမှရှိသေးပေမဲ့စစ်ကောင်စီအာဘော်တွေဖော်ပြနေတဲ့လူမှုကွန်ရက်တွေမှာတော့ညွန်ကြိုင်းမှုကြောင့်ရတဖို့
ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတီးကြားအတိမပြုတ်နိုင်သေးပါဘူးအခုလိုစစ်ကောင်းဆောင်တွေတက်ရောက်မဲ့အခမ်းအနားကိုတိုက်ခိုက်ရတာဟာစစ်တပ်အနေနဲ့စီရေးပြတ်မှတ်မဟုတ်တဲ့ရပ်သားပြတ်မှတ်တွေအပေါ်မှာဒီကြောင်ကတိုက်ခိုက်တာတွေကြောင့်တံပြန်တိုက်ခိုက်တာလို့ NUG နေပြည်တော်စစ်တမ်းဌာနရဲ့တာဝန်ရှိသူကဆက်ပြောပါတယ
်ပြည်သူတွေပေါ့နော်ပြည်သူတွေကိုတော်တော်လက်ရှိတလိုင်းနဲ့မဆိုင်တဲ့စစ်ဘက်ပြတ်ဆိုင်ရာပြတ်မှတ်မဟုတ်ဘဲနဲ့ကျွန်တော်ပြည်သူတွေကိုပုံကျဲတာနော်အများအားဘုန်းကြီးတိုက်ခိုက်နေတယ်နေ့စဉ်နဲ့တော့နေ့စဉ်နဲ့အမြောက်ပဲနော်ညရောနေရောမရှောင်ဘူးဘုန်းကြီးတိုက်ခိုက်နေတဲ့ဟာတွေကသူတို့ခံစားစစ်စင်တာပြန်ပြီးခံစားစစ်ခြင်းနဲ့ဘာလို့ဆိုအပြစ်မဲ့တဲ့ပြည်သူတွေနေ့စဉ်တင်းတင်းနေတဲ့ကိစ္စမှာဒီလိုကျွန်တော်တို့ကလည်းပြန်လုပ်နိုင်တယ်ဆိုရဟာကိုသူတို့ဘယ်ဖြစ်နေတာပေါ့နော
်အခု2024ခုနှစ်ထဲ NUG အလဲပိုင်းတိုင်းစစ်တနာချုပ်နေပြည်တော်စစ်တိုင်းဌာနနဲ့ရှားထူးဝော်ဒရုန်းအဖွဲ့တို့ပူးပေါင်းပြီးတော့စစ်တပ်ခေါင်းဆောင်တွေခြေဆိုင်တဲ့စစ်ရုံးနေပြီးတော့အေလာလေးစိတ်အပြင်စစ်တပ်တဆွဲထားတဲ့နေရာတွေကိုအဝေးထိန်း drone တွေနဲ့အချိန်20ထပ်မနည်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ခင်ဗျာ
အခုတော့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတပုတ်ဖက်လှည့်ပေးကြပါတယ်ခင်ဗျာတငယ်ချင်းလိုစကားစပီးပြောပေးမဲ့ AI ဉာဏ်ရည်တုစိတ်ရုပ်အကြောင်းဖြစ်ပါတယ်အလိမ်မှာပြောပြထားပါတယ်
ပေါ်တူဂီနိုင်ငံလစ်ဘန်မြို့မှာနေ့စဉ်ကျင်းပပြည်ဖြစ်တဲ့ Web Summit ဒီပညာဆိုင်ရာပြပွဲဟာကမ္ဘာတဝန်းကထောက်ပေါက်များစွာသောလူတွေကိုနောက်ဆုံးပေါ်ဒီပညာဆိုင်ရာဆွေးနွေးပွဲတွေနဲ့ပြပွဲတွေကိုတက်ရောက်ဖို့နောက်ဆုံးအတီထွင်လုပ်ငန်းသစ်တွေမိတ်ဆက်ဖို့ဒီပွဲကဆွေးဆောင်ရရရှိပါတယ်။ထောင်နဲ့ချီတဲ့ဒီပညာဆိုင်ရာတွဲဆောင်ပွဲအသစ်တွေကိုလည်းစတင်လှုပ်ဆောင်နေပြီးတော့ဒီလိုလာရောက်သူတွေဟာလည်းအသည့်အကျွမ်းမိတ်ဆွေအသစ်တွေကိုရှာတွေ့နိုင်စေပါတယ်။ပြည်သက်ကပ္ပဏီဖြစ်တဲ့ Shift 89ကပြတ်တာမိတ်ဆက်ပေးတဲ့ AI ရဲ့ YouTube AR နည်းပညာကလုံအားဆိုင်ရာအခက်ခံတာတွေအတွက်လေ့ကျင့်ပေးဖို့အထောက်အကူဖြစ်စေပါတယ်
။ So we have a contract for example with the French Air Force and what is critical for them is to have
ကျွန်တော်တို့မှာပြည်သက်လေတပ်နဲ့သဘောတူထားတာရှိပါတယ်။သူတို့အတွက်အရေးကြီးတာကပြန်တန်းဖို့အသင့်ဖြစ်နေတဲ့လေယာဉ်တွေ drone တွေရှိဖို့ပါဒါကအရေးကြီးတယ်လေဒါကြောင့်ပြုပြင်ထိန်းသိမ်းမှုအပိုင်းမှာသူတို့ရဲ့လူတွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့ပြုပြင်ထိန်းသိမ်းနိုင်တဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးဖို့ကျွန်တော်တို့ရဲ့ AI ဉာဏ်ရည်တုနည်းပညာတွေကိုအသုံးပြုရပါတယ
် Naval Robotics Company ကတော့တကယ်ချင်းလို့စကားဆက်ပြီးပြောဖို့ရမယ် AI ဉာဏ်ရည်တုစက်ရုပ်ကိုပြပွဲမှာမိတ်ဆက်ပြသထားပါတယ်ဒီလိုပေါ်ရွေတဲ့စက်ရုပ်လေးကအပြတ်အလန်ဆက်သွယ်စကားပြောဖို့အတွက်လက်ဟန်ချီရန်နဲ့ပြောဆိုနိုင်သလိုနှုတ်နဲ့လည်းစကားပြောနိုင်စွမ်းရှိပါတယ်ဒီလိုစက်ရုပ်နဲ့တကယ်ချင်းလို့စကားပြောတော့ကမှန်ညာချုံရွေးနေတဲ့လူလာတွေရဲ့မှန်ညာစွမ်းရည်ကိုတိုးတက်စေဖို့နဲ့သူတို့ကျန်းမာရေးကောင်းဖို့စေဖို့အရည်ပဲတာပ
ါ This is a social robot means he should provide and support social work
ဒီစကားပြောပြီးတဲ့စက်ရုပ်ကလူမှုဆက်ဆံရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေပါတယ်လူမှုဆက်ဆံရေးဆိုတာကပြောဆိုဆက်ဆံတာပါနှုတ်နဲ့ရောကိုဟန်အမူအရာနဲ့ပါဒီစက်ရုပ်ကအကုန်စကားပြောတတ်ပါတယ်ဥပမာဆိုရင်တက်ကြီးရွယ်ကိုဆောင်းလျှောက်ရေးစင်တာတွေမှာတက်ကြီးရွယ်တွေနဲ့စကားစီမီပြောပြီးတော့စိတ်ပိုင်းဆိုင်ရာအသိဉာဏ်တွေကိုပြန်နိုးကြားပေးတာလိုမျိုးပေါ့ဆိုတော့မှတ်ဉာဏ်ချုပ်ရင်းတာတွေစိတ်ဓာတ်ကြတာတွေနဲ့စိုးရင်ပူပန်တာတွေကိုကူတာပေးနိုင်ပါတယ
်စကားပြောဖို့လုပ်ပေးတဲ့စက်ရုပ်ကလူတွေရဲ့မျက်နှာအမူအရာကိုထောက်လန်းနိုင်ပြီးတော့သိလျော်တဲ့စိတ်ခံစားချက်နဲ့ပြန်ပြီးတော့တုံ့ပြန်စကားပြောတတ်တယ်လို့ဒူဆတ်ကပြောပါတယ်
We have several networks running on the robot for recognition of faces.
ဒါကဘယ်သူလဲဆိုတာမှတ်မိနိုင်စေဖို့ဒီစက်ရုပ်မှာအခန်းကဏ္ဍအများကြီးထည့်သွင်းထားပါတယ်။ဒီစကားပြောစက်ရုပ်မှာကထိရောက်ပြီးတော့တခြားသူရဲ့ခံစားချက်ကိုနားလည်ဝင်မြနိုင်တဲ့စွမ်းရည်ကိုဖန်တီးပေါင်းဆက်ထားပါတယ်။
ဒီဒီပြာဆိုင်ရာဆွေးနွေးပွဲကိုနိုင်ငံပေါင်း153နိုင်ငံကလူဦးရေ9,000ကျော်တက်ရောက်ခဲ့ပါတယ်။ကုန်ပြည်ပေါင်းကတော့3,050နဲ့ရေကြီးလုံတဲ့အရေးအတွက်က1,060ကျော်နဲ့ပြပွဲမှာမိတ်ဆက်စကားပြောသူပေါင်းက953ဦးလာရောက်ခဲ့ကြပြီးတော့သတင်းမီဒီယာပေါင်း1,005ဌာနကလည်းလာရောက်ခဲ့ကြတာပါ။စုံဦးတည်ထွေသူ44ရာခိုင်နှုန်းကျော်က အမျိုးသမီးတွေဖြစ်ပြီးတော့အခုချိန်ထိဒါဟာအမြင့်ဆုံးဖြစ်ပါတယ်။တက်ရောက်လာသူအမျိုးသမီးအရေအတွက်က42ရာခိုင်နှုန်းနဲ့မိတ်ဆက်စကားပြောသူပေါင်းက38ရာခိုင်နှုန်းရှိပါတယ်။ဒီပြပွဲကိုပေါ်တူဂီနိုင်ငံမှာ2016ခုနှစ်ကကျင်းပခဲ့တာဖြစ်ပြီးဒီစစ်ပြပွဲကိုတော့နိုဝင်ဘာလ14ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်။ကျမလေးပါပါ
VOA ချသာပရင်းနေ့မနေ့ခင်းအစီအစဉ်ရဲ့ဒုတိယပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုဝင်ဘာလစတုထမြောက်ချသာပရင်းနေ့ကို Thanksgiving ခေါ်ကျေးဇူးတော်နေ့အဖြစ် American မှာကျင်းပလေရှိပါတယ်။ American အရှိမြောက်ပိုင်းကိုဝင်ရောက်အခြေချလာတဲ့ပထမဦးဆုံးသောဥရောပတိုက်သားတွေရဲ့အတွေ့အကြုံပေါ်အခြေခံပြီးကျေးဇူးတော်နေ့ပေါ်လာတာပါစိုက်ပျိုးရေးလုပ်တဲ့လူမှုအတိုင်းဝိုင်းကြားနှစ်ထောင်ချီကရှိလာခဲ့တဲ့ရိုးရာကောက်ရိပ်သိမ်းပွဲအားလိုက်ရဲ့သဘောမျိုးလည်းဖြစ်ပါတယ်ဒီကနေ့ခေတ် Massachusetts ပြည်နယ် Plymouth မြို့ဒေသကိုဝင်ရောက်နေချက်အခြေချလာခဲ့သူတွေကအမျိုးသားအမျိုးသမီးကလင်းငယ်တွေပါဝင်တဲ့အင်္ဂလိပ်လူမျိုး53ဦးအုပ်စုဟာသူတို့ပထမဦးဆုံးစိုက်ပျိုးရိပ်သိမ်းအောင်မြင်တာကိုကျေးဇူးတင်တဲ့အနေနဲ့အမေရိကန်ဌာနေတိုင်းရင်းသား90နဲ့အတူ1621ခုစက်တင်ဘာ21ရက်ကနေနိုဝင်ဘာ17ရက်နေ့ကာလအတွင်းကောက်သစ်စာပွဲကျင်းပခဲ့တာပါအဲ့ဒီနှစ်ရဲ့၈နှစ်နိုဝင်ဘာတုန်းကရောက်လာခဲ့တဲ့ဥရောပသားတွေဟာမက်ဆာချူးဆက်ရဲ့ပြင်းထန်လာတဲ့ဆောင်းရာသီကိုပြင်းစင်ကြိမ်မရာပဲဆူဆူရွရွကြုံခဲ့ရချိန်မှာဌာနေတိုင်းရင်းသားတွေရဲ့နှွေးထွေးစွာကူညီပံ့ပိုးမှုကိုရရှိခဲ့ပါတယ်။အဲ့ဒီတုန်းကအင်္ဂလန်ကနေမေဖလာဝါသင်္ဘောနဲ့ထွက်လာပြီးအမေရိကန်မြေပေါ်ခြေချလာသူဥရောပသား102ဦးတို့ဟာလည်းတစ်နှစ်တာကိုကြော်ဖြတ်ပြီးအသက်ရှင်ခဲ့ပုံရပါတယ်။ပထမဦးဆုံးလှုပ်တဲ့ပွဲကိုတော့ Thanksgiving နေ့အဖြစ်မသတ်မှတ်ရသေးပေမဲ့အဲ့ဒီမှာကစားပွဲတွေ၊စည်ရေးပြအခမ်းအနားနဲ့ပျော်ပွဲရှင်ပွဲတွေပါဝင်တာပါ။ဘာသာရေးစုထောင်းပွဲလုပ်ပြီးမှတော့ပင်နဲ့အချားကျက်ငှက်ငားနဲ့ပင်လဲစားခရုအပြင်ပြောင်းမှုကြောင့်ပတ်မှုနဲ့ဟင်းသီးဟင်းရွက်တည်တည်ဝလံတွေလည်းအဲ့ဒီပွဲမှာအတူသုံးဆောင်ခဲ့ကြပါတယ်။စားသောက်ပွဲရာတွေပြောင်းလဲသွားခဲ့ပေမဲ့ Thanksgiving နေ့ပွဲကိုတော့ဒီကနေ့အချိန်ထိဆက်လက်ကျင်းပနေဆဲဖြစ်ပါတယ်။ယန္တိရဝေးမှာရှိကြတဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေကျေးဇူးတော်နေ့မှာပြန်ဆုံကြပြီးဒီနေ့ကိုအထူးအလေးထားတဲ့အနေနဲ့ကျက်စင်သားကိုကင်ရင်အာလူးနဲ့အသီးရွက်မျိုးစုံcranberry sauce တွေနဲ့တွဲစားကြသလိုရွှေဖယုံသီးအစာသွတ်မုတ်လည်းပါဝင်ပါတယ်ဒီလိုနေမျိုးမှာအပြင်းပြေဝိုင်းဖွဲ့ပြီးတစ်ခုခုစုကစားကြတာမျိုးညစာချက်ပြုတ်နေတော့ TV မှာအားကစားအစီအစဉ်ကြည့်ကြတာမျိုးလည်းရှိပါတယ်ကျွန်တော်တို့နိုင်ငံရဲ့သမိုင်းတစ်လျှောက်ဒီလိုအခြေမျိုးဆိုတာကအတိတ်မှာကြုံခဲ့ရတဲ့အခက်အခဲနဲ့အောင်မြင်စွာဖြတ်သန်းနိုင်ခဲ့တဲ့ကျေးဇူးတင်ပွဲအခြေအနေတွေကိုပြန်ပြောင်းသတိရစေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့လို့ဖြစ်မလာခင်တုန်းကဘာသာရေးအရရွှေပြောင်းဝင်ရောက်လာသူတွေဟာဒီမြေပေါ်မှာဒေသခံဌာနေတိုင်းရင်းသားတွေရဲ့ရရောတဲ့ကူညီပံ့ပိုးမှုနဲ့အောင်မြင်စွာပထမဦးဆုံးသီးနှံတွေရိတ်သိမ်းနိုင်တာကိုဂုဏ်ပြုတဲ့အနေနဲ့ကျေးဇူးတော်နေ့ကိုကျင်းပခဲ့ကြတာပါလို့လဲသမ္မတဘိုင်ဒန်ကထပ်လောင်းပြောဆိုပါတယ်ရွှေပြောင်းအခြေချလာသူတွေကကျေးဇူးတရားကိုဖော်ညွှန်းဖို့ဆူတောင်းပွဲနဲ့ Thanksgiving ကျေးဇူးတော်နေ့ကိုစတင်ခဲ့တာပါဒေသခံဌာနေတိုင်းရင်းသားတွေကသာမကူညီမထောက်ပံ့ခဲ့ရင်ဝင်ရောက်လာသူတွေမြောက်အမေရိကမှာသူတို့ရဲ့ပထမနှစ်ကာလရှင်သန်ဖို့အလားအလာမရှိနိုင်ပါဘူးဒီကနေ့ခေတ်မှာတော့ကျေးဇူးတော်နေ့ဆိုတာမိသားစုနဲ့တငယ်ချင်းမိတ်ဆွေတွေရဲ့ပြန်လည်ဆုဆောင်ပွဲတစ်ခုဖြစ်ပြီးတောက်ပတဲ့အနာဂတ်အခွင့်အလမ်းတွေအတွက်ကျေးဇူးတင်ကြောင်းတုံ့ပြန်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
VOA ရဲ့ချာသာမင်းနေ့မနေ့ပထမပိုင်းနိုင်ွေးအစီအစဉ်ဒီမှာပဲပြန်ဆုံးပါပြီခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်ချက်တွေကိုဗီဒီယိုအနေနဲ့ digital line တွေဖြစ်ကြတဲ့လူလူမိတ်ဆွေရုပ်သံ line VOA website Facebook နဲ့ YouTube စာမျက်နှာတွေမှာတပြိုင်တည်းကြည့်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအစီအစဉ်စတိုက်တင်ဆက်ပါမယ်လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေတင်ဆက်ခင်မှာ editor နဲ့ဆွေးနွေးခန်းကိုစတင်ပါမယ် American သမ္မတ Joe Biden ကယူကရိန်းကိုတာဝေးပစ်ဒုံးကျည်နဲ့မြေမြုံပိုင်းတွေအသုံးပြုခွင့်ပေးလိုက်တဲ့အတွက်စိုးရိမ်မှုတွေရှိလာသလိုတဖက်မှာလည်းရုရှားနဲ့စစ်ပြေငြိမ်းညှိနှိုင်းမှုအတွက်ယူကရိန်းကိုအားဖြစ်ပေးတာဖြစ်နိုင်တယ်လို့တွက်ဆမှုတွေရှိနေပါတယ်။ဦးကျော်စန်းသားကိုမမများသဇယံကဆွေးနွေးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။မင်္ဂလာပါဦးကျော်စန်းသားရှင်
။မင်္ဂလာပါဆရာ
။အဲ့ယူကရိန်းကိုဒီရုရှားနဲ့စစ်ပွဲမှာပေါ့တာဝေးပြမစ်ဆိုင်ဒုံးတွေကိုရုရှားပိုင်တဲ့ထဲထိသုံးဖို့ဆိုပြီးတော့အမေရိကန်နဲ့ဗြိတိန်ကခွင့်ပြုလိုက်ပါတယ်အရင်တော့ဒါကိုတစ်ချိန်လုံးတားမြစ်ထားတာအခုမှဘာလို့ခွင့်ပြုလိုက်တာလဲ
အရင်တော့တစ်ချိန်လုံးတားမြစ်ထားတယ်ယူကရိန်းကသုံးချိန်နေတာကြာပြီအများရန်တောင်းတယ်သူတို့ကမပြေခဲ့ဘူးဆိုတော့အခုဘာကြောင့်ပြေးရလဲဆိုတော့အဲ့ဒီသူတို့ပြောတဲ့အစင်းမြင့်ဓုံပေါ့လေသူတို့က Army Tactical Missile Systems ATCAMS လို့ခေါ်တဲ့ဓုံတွေပေါ့အဲ့ဒါကိုအသုံးပြလိုက်တာဘာကြောင့်လဲဆိုလို့ရှိရင်တော့ပထမတစ်ခုကတော့စီးရီးအဖြစ်စစ်မြေပြင်မှာလိုအပ်နေတယ်လောလောဆယ်မှာမြောက်ကိုရီးယားတပ်ဖွဲ့တွေကရုရှားဘက်ကရောက်လာပြီးရုရှားဘက်ကဝင်တိုက်နေပြီးတချို့နေရာတွေမှာရှိနေပြီးတိုက်တော့မယ်ဆိုတော့ဒီဟာကိုကောက်ွယ်တဲ့သဘောဖြစ်တယ်လို့ပေါ်ရင်အပြင်တွေ့မြင်ရပါတယ်အမေရိကန်ဆိုတော့ဘာကြောင့်ဒီဟာကိုသုံးဝင်ပြုတယ်ဆိုတော့တည်ဝင်ညာချက်မရှိပါဘူးဒီအစင်းမြင့်ဒုံနဲ့ပတ်သက်ပြီးတော့နောက်အဲ့ဒါအစင်းမြင့်ရဲ့လိုအပ်ချက်ပေါ်တယ်နောက်တစ်ခုကတော့သမ္မတဘိုင်ဒန်ကရာထူးကဆင်းပြေးရဖို့နှစ်လပဲကျန်တော့တယ်ဆိုတော့နောက်တက်လာမဲ့ဒေါ်နယ်ထရမ့်ကသူဒါတက်လာရင်ဒီစီဘက်ကိုချက်ချင်းညဉ့်ညံ့ရအောင်ရဆဲအောင်လုပ်မယ်လို့ပြောနေရဟိုတမင်တကာဒေါ်နယ်ထရမ့်ရဲ့ညဉ့်ညံ့ရေးအစီအစဉ်အတွက်အနှောင့်အယှက်ဖြစ်အောင်တမင်တကာစစ်ချိန်ကိုမြင့်ပေးခဲ့တာလို့လည်းပဲတချို့က negative ဒါရှုထောင့်ကပေါ့လေသုံးသပ်ပြီးတော့ပြောကြတယ်အဲ့တချိန်ထဲမှာပဲတချို့ကလည်းဒီဟာကိုပဲဘာပြောလဲဆိုတော့ဒေါ်နယ်ထရမ့်ကပူတင်နဲ့ယူကရိန်းကြားမှာညဉ့်ညံ့ရေးဆွေးနွေးပြီးအဖြစ်ရှာဖို့ပြောလာတဲ့အခါမှာယူကရိန်းကိုစီးရေးအချိန်အများမြင့်ပေးထားခြင်းအပြင်ယူကရိန်းဟာအပေါ်စီးကသူတို့ဒန်းတူ level နဲ့ဆွေးနွေးနိုင်မယ်တဆင်းနေပြီးတော့ဆွေးနွေးရမလိုဘူးဆိုတဲ့သဘောနဲ့လွတ်တာဖြစ်တယ်လို့ပြောရတယ်။ဒါလည်းဖြစ်နိုင်တယ်ပေါ့လေအကုန်လုံးဟာဖြစ်နိုင်တဲ့အခြေအနေပါပဲစီးရေးအခြေအနေအခြေအနေရလိုအပ်တာရဲ့နောက်ပြီးတော့ Donald Trump ရဲ့အတွက်စဉ်းစားစရာဖြစ်အောင်ရဲ့နောက်တစ်ခုကအဲ့မှာယူကရိန်းဟာအပေါ်စီးကနေပြီးညှိနှိုင်းနိုင်အောင်သူတို့ဒန်းတူညှိနှိုင်းနိုင်အောင်ဆိုပြီးတော့ပြည်ရဲလို့ယူဆရပါတယ်မြတ်ရှင
်အဲ့ဒီကုလသမဂ္ဂပိတ်ထားတဲ့မြေမြုံမိုင်းတွေပေါ့ဒါတွေကိုသုံးခွင့်ပြုတာရောဘာကြောင့်မလဲ
အဲ့ဒါလည်းလိုပဲဆက်ဆက်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့အမေရိကန်အစိုးရပဲတည်ဝင်ရှင်းလင်းချက်ပြောပါတယ်လွိုက်အော့စတင်အမေရိကန်ကာကွယ်ရေးဝန်ကြီးကပြောတယ်ဟိုဘက်ကလာတဲ့တပ်တွေဟာရုရှားစီဟာယူကရိန်းဘက်ကိုထိုးပေါက်လာပြီဆိုရင်တကယ်အင်အားကြီးနေတဲ့လက်နက်ကြီးနဲ့မရှင်းဆိုင်ရည်ရည်တွေတရင်တွေထိုးပေါက်လာတာမဟုတ်ဘဲနဲ့ချင်းမြန်တဲ့ချီလီယန်တပ်တွေကိုပေါ့လေအာတပ်စုလေးတွေကိုလွှတ်ပြီးတော့အရင်ဆုံးဝင်ပြီးလမ်းရှင်းခိုင်းနေပါညာဆိုတော့အဲ့ဒီဟာကိုဟန်တာဖို့အတွက်သူတို့အဓိကလိုအပ်တယ်တရားပို့ပြီးတော့ခက်တဲ့ကိစ္စပေါ့လေဒါနိုင်ငံတကာကုလသမဂ္ဂတာမြင်ထားတဲ့ဟာကိုဟန်တာပြီးတော့ထိုးပေါက်ပြီးတော့ပေးရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့သူတို့ကလည်းတည်ဝင်ဒါကိုအကြောင်းပြချက်ပေးပြီးတော့လုပ်တယ်ဘာပဲပြောပြောဒီအဝေးပြေးမစ္စိုင်းစနစ်ပေးတာရောမြေမြုံမိုင်းတွေကိုခွင့်ပြုတာရောနှစ်ခုလုံးကဘာလို့ပေါ်ပြနေလဲဆိုရင်ရေဘူးရအဖြစ်ဒီစစ်ပွဲမှာယူကရိန်းဘက်ကအင်အားလိုအပ်နေတယ်အင်အားနှိမ့်နေတဲ့အတွက်ကြောင့် ဒီဘက်ကပူပြီးနှင်းပေးရတယ်ဆိုတာပေါ်လင်ပါတယ်ရုရှားကိုသူတို့မရှင်းနိုင်ဖြစ်နေတဲ့အတွက်ပူပြီးအဖြစ်ပေးတဲ့သဘောလို့ပြောမှာဖြစ်ပါတယ
်ဒီလိုအနောက်နိုင်ငံတွေကပူတူတူပြီးတော့ခွင့်ပြုလာတဲ့အပေါ်မှာရုရှားရဲ့တုံ့ပြန်တာဘယ်လိုရှိပါလဲ
ရုရှားဘက်ကလည်းပူတူတူပြီးတော့ဖိလာမယ်ဆိုတဲ့သဘောပါပဲရုရှားဘက်မှာဆိုခုဆိုတော့ပြောရတဲ့ ATACMS အဲ့ဒီ precise 6စင်းဖြစ်တယ်လို့ပြောတယ်အရင်ကတော့ supersonic ဆိုတဲ့ standard မြန်တဲ့ missile ဖြစ်ရှိရဲ့အခုတော့ hypersonic ဆိုတာ supersonic တဲ့ငါးစားပုံမြန်တဲ့ intercept ကြားဖြတ်တိုက်ခဲလို့မရဘူးအဲ့ဒီဒုံးတွေကိုသုံးတယ်အဲ့ဒီဒုံးတွေမှာ ballistic လူကြီးရောထိန်းကြီးပြီးတော့လွှတ်လို့ရတဲ့ဟာကိုပြစ်မှတ်ဖို့တခါထိနိုင်တဲ့ဟာကိုလွှတ်ပြီးတော့သုံးတယ်ဒဇင်းနာမှာစသုံးပြီးလို့ပြောတယ်ဒါနဲ့အစင်းမြင်တဲ့ဟာကိုလည်းသုံးအောင်ပဲဆိုတော့တောက်ကြနေတဲ့သတင်းစာရှင်တွေမှာပူတင်ကပြောသွားတာတွေ့ရပါတယ်ဆိုတော့ရုရှားဘက်ကလည်းစစ်ချင်းပူပြင်းလာတယ်။အဲဒီဟာတွေအပြင်ရုရှားနျူကလ িয়ার လက်နက်သုံးဖို့အတွက်သူတို့မှသတ်မှတ်ထားတဲ့သတ်မှတ်ချက်ကိုတော့ရှော့ပေးလိုက်တယ်။ဒါကြောင့်လူအရင်လွယ်လွယ်ကူကူအသုံးပြုလို့ရအောင်ဆိုတဲ့သဘောဖြစ်လာတယ်။ဆိုတော့ရုရှားဘက်ကတုံ့ပြန်မှုကတော့အရေးကြီးတယ်အင်တန်ဂျီထားမဲ့ကိစ္စဖြစ်တယ်လို့ပြောမှာပါ။အ
ဲဒီလိုတွေဖြစ်လာတဲ့အချိန်မှာပဲပေါ့ဂျာမနီဝန်ကြီးချုပ်ကသမရပူတင်နဲ့ဖုန်းဆက်ပြီးတော့စကားပြောတယ်လို့လည်းသတင်းတွေမှာတွေ့ပါတယ်။တခြားနိုင်ငံတွေကရောဘလို့တုံ့ပြန်ပါလဲ
။တကယ်တော့ဂျာမနီကတော့ဒီနေတိုအဖွဲ့ထဲမှာဂျာမနီတို့ပြင်သစ်တို့ကအစရတဲ့သူတို့ဂျင်းချန်အဖြေရှာစီကျင်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါနေတိုအဖွဲ့ဝင်ဖြစ်ပေမဲ့ပေါ့လေ။ဆိုတော့သူတို့ကတော့အဲ့ဒီကိစ္စကိုစစ်စစ်အဖြေရှာစီကျင်တဲ့ဆန္ဒရရှိနေမှာပါ။မလွှဲသာလို့သာသူတို့နေတိုစီကံတိုင်းလိုက်နာရတာပေါ့လေ။ Now နေတိုနဲ့မဆိုင်တဲ့ဂျာနိုင်ငံဖြစ်တဲ့တေယုကလည်းတော့ဟန်တာပါတယ်မကြိုက်ပါဘူးတေယုကအစကလေးကဒီစစ်ပွဲကိုတိုက်သိမ်းဘူးဒါနှိမ့်နှိုင်းဖြစ်ရှင်ဖို့လိုအပ်တယ်ဘာညာဆိုတော့အများတန်းကျောင်းဝင်စစ်စပ်ပြင်မယ်ဆိုပြီးတော့နှစ်ဖက်လုံးကသူပြောနေတာဖြစ်ပါတယ်တေယုကလည်းကန့်ွက်ပါတယ်ထို့နည်းတကောင်းပါပဲဒီယူကရိန်းဒိုနန်နီစတဲ့အရှိဥရောပနိုင်ငံတွေပေါ့လေဟန်ဂေရီသမနာပြောတယ်ဟာပူတင်ရဲ့ဘီလိုဘီလိုလက်နက်အင်အားတွေတိုးချဲ့သုံးလာမယ်ဆိုတော့ဒီဟာကိုသိပြီးတော့ရှော့မတွေ့နဲ့ဒီပဋိပက္ခသည်ဘလောက်တောင်ဖြစ်နေတဲ့ global conflicts လို့ပြောရတယ်။တကဘာလုံးလွှမ်းခြုံတဲ့ပဋိပက္ခကြီးဖြစ်သွားနိုင်တယ်ဆိုပြီးတော့ Hungary သမ္မတသတိပေးရတွေ့ပါရယ်။နောက်တစ်ခါ Poland ဝန်ကြီးချုပ်ကလည်းပြောတယ် Donald Tusk လာသူကလည်းပဲပြောတယ်။ဒီကိစ္စဟာသိပြီးတော့အလေးထားသင့်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဆိုတော့နိုင်ငံတွေနောက်အထူးသဖြင့်ဒီ American ကမြေမြုံမိုင်းဒီ entry postal mines ပေါ်လေလူသားမိုင်းတွေကိုသုံးတာနဲ့ပြောလို့သိဝေဖန်တာကုလသမဂ္ဂရဲ့ပဋိညင်ကိုဘာကြောင့်ချိုးဖောက်ရတယ်လဲ convention ကိုချိုးဖောက်တာဖြစ်တယ်ကုလအမေရိကန်ဟာဆိုပြီးပြောကြတယ်ဒီအထူးသဖြင့်ပြင်သစ်နိုင်ငံကလည်းပဲအစိုးရပြည်ဝင်ပြောတာတော့ကျွန်တော်မကြားသေးဘူးတော့ Le Monde သတင်းစာကြီးကတခါပြင်းထန်ပြီးရှုပ်ထွေးပြီးဝေဖန်တယ်ဒါဟာမလို့သိမှုဆိုပြီးပြောကြပါတယ်ဆိုတော့ကဘာကတုံ့ပြန်ကြတယ်ပေါ့လေကဘာကတော့သိမလို့လားဘူးပေါ့လေဒီဟာက
ရုရှားဘက်ကကူတိုက်ဖို့ဆိုပြီးတော့မြောက်ကိုရီးယားစစ်သားတွေတထောင်ကျော်အဲ့ဒီရုရှားနဲ့ယူကရိန်းနယ်စပ်ကိုလည်းလွှတ်ထားရှိတယ်။အဲ့တော့အမေရိကန်ကခံမှန်းတာကတော့မကြခင်မှာဒီတိုက်ပွဲတွေမှာမြောက်ကိုရီးယားစစ်သားတွေပါလာတော့မယ်ပေါ့။အဲ့တော့စီးရေးအခြေအနေကပိုပြီးတော့ကျေပြန့်လာမှာလား
။ကျေပြန့်လာနိုင်တယ်လို့ပြောကြပါရယ်။အဓိကအဖြစ်ဒီအမေရိကန်ကပြည်စည်းရေးသုံးငင်းပေးလာတာလည်းပဲမြောက်ကိုရီးယားတက်တယ်ရောက်လာတာကိုအကြောင်းပြရဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့အပြန်အလှန်သူမြင့်ကိုမြင်တော့ဖြစ်လာနိုင်တယ်။သို့တော်လည်းပဲတချို့ကဘာတွက်ကြလဲဆိုတော့ပူတင်ဘက်ကတကယ်ကိုထိလက်ပြောတဲ့အတိုင်းအစွမ်းကုန်တုံ့ပြန်မှုကိုသူကစောင့်နေမယ်။အနည်းဆုံးဒေါ်နယ်ထရမ့်အစိုးရတက်လာတဲ့အချိန်ကသူစောင့်ကြည့်နေမယ်ထင်တယ်။အဲ့ဒီအချိန်မှာမှသူကအချိန်တွေကိုကြည့်ပြီးတော့သူကပူပြီးတော့အစွမ်းကုန်မြင့်ကုန်မြင့်မယ်ဆိုတော့သုံးသပ်ကြရရှိတယ်။ဒါပေမဲ့အခုလောလောဆယ်ပါကအချိန်ကတော်တော်လေးမြင့်နေပြီဆိုတော့ဒါဟာသိပြီးတော့စိုးရင်ကြာကဘာအတွက်စိုးရင်ကြာကောင်းတဲ့အချိန်တွေဖြစ်ပါတယ်။အခုတလားကွဲနှစ်လားလောက်ကျန်သေးတယ်ပေါ့လေ။အဲ့ဒီအတွင်းမှာကိုအမျိုးမျိုးဖြစ်လာနိုင်တယ်ပေါ့လေ။
အဲ့တော့ဒီရုရှားယူကရိန်းငြိမ်းချမ်းရေးအလားအလာ
ပိတ်ခဲမှာတယ်ငြိမ်းချမ်းရေးဆိုတာဒီစစ်ပွဲဖြစ်ရတဲ့ root cause တွေကိုအကြံပြန်သုံးခုလောက်ပြောလို့ရတယ်ပေါ့ပထမဆုံးက historical background သမိုင်းနောက်ခံအပြင်ဟိုလွန်ခဲ့တဲ့2000နှစ်ချီရဲ့ကာလကလေးကယူကရိန်းကြီးစီးကြလူမျိုးလားရုရှားနဲ့တစိတ်တည်းစားလားဘာသာစကားအဖြစ်နဲ့တိတ်နှိစက်တဲ့ဒီငြိမ်းချမ်းမှုအဖြစ်နဲ့တိတ်နှိစက်တဲ့ဆိုတဲ့အခါကျတော့သူတို့ဟာသိခွဲရခဲ့ပါတယ်အဲဒီကြောင့်လည်းပဲ Russian Empire ကငါတို့အထက်မှာပါရီဆိုတော့ Russian ဘရင်တွေကသိမ်းပိုက်ခဲ့တယ် Ukraine ကလည်းဟာငါတို့ကသီးခြားဖြစ်မယ်ဆိုပြီးခွဲထွက်ခဲ့တာတွေရှိခဲ့ရှိခဲ့လို့စဉ်းစားရှိလာခဲ့တယ်အဲဟာတစ်ပိုင်းပေါ့လေဆိုတော့နောက်တစ်ပိုင်းကဘာလဲဆိုလို့ရှိရင် CAP သွားတဲ့အခါမှာ Ukraine ဟာ Soviet Empire ကလွတ်မြောက်ပြီးတော့သီးခြားနိုင်ငံဖြစ်လာတယ်သီးခြားနိုင်ငံဖြစ်လာတဲ့အထက်မှာ Ukraine အထက်မှာလည်းပဲရုရှားလူလာတဲ့သမ္မတရှိခဲ့တယ်ဆိုတော့အဲ့သမ္မတလက်ထက်မှာပြဿနာဖြစ်တယ်အဲ့ဟန်စတန်ဒွန်ဟန်စတန်လည်းအဲ့နေနေနေဟာအဲသူတို့ဟာရုရှားလူမျိုးတွေရဲ့ဒေသရုရှားတွေရဲ့နေရာစုခွဲထွက်ဖို့လုပ်တယ်သိရလုပ်တယ်ရုရှားငြိမ်းချမ်းတပ်ဖွဲ့ဆိုတာပို့တယ်ပို့ပြီးတော့ဆုညာတော့သူတို့ရုရှားဘက်ကိုပါသွားလို့ဖြစ်တယ်ရုရှားလူလာတဲ့သမ္မတလည်းပြုတ်ထွက်သွားပြီးတော့အခုအမေရိကန်လူလာတဲ့ပြောမှာပေါ့တက်လာတယ်တလပီနောက်သူရဆိုတော့အဲ့ဒါကိုလည်းပဲနေတိုးအဖွဲ့ကလည်းပဲဆိုဗီယက်အင်ပါယာကိုအနိုင်ယူခဲ့သလိုရုရှားဒီဟာကိုပြန်ပြီးလက်စားချုပ်ဖို့ကြိုးစားလာတော့ငါတို့ထိန်းရမယ်ဆိုပြီးတော့သူတို့ကဒီဘက်ကဒီအရင်ဆိုဗီယက်ပြည်ထောင်စုကပါဝင်ခဲ့တဲ့နိုင်ငံတွေကိုဖက်ထုတ်ဖို့အများနဲ့ကြိုးစားတယ်ဆိုအခုဆိုလို့ရှိရင်ယူကရိန်းတွေ2008ခုနှစ်မှာနေတိုးအဖွဲ့ဝင်ဖို့အထိလောက်လာခဲ့တယ်ဆိုနေတိုးအဖွဲ့မှာသူအင်းကြီးချင်းနိုင်ငံသူရန်လောက်ထိဆက်နေတဲ့နိုင်ငံတခုကသူတို့အဓိကရန်သူနေတိုးအဖွဲ့ဝင်ဖြစ်သောမှာရုရှားဘယ်လိုမှလက်မခံနိုင်ဘူးဆိုတော့ဒီစစ်ပွဲဖြစ်လာတဲ့အထက်မှာအဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်အဲ့မှာဆိုတော့ဒါကြောင့်အဲ့ဂျာမနီရဲ့ဝန်ကြီးချုပ်ဟောင်းအင်္ဂလာမာကာကဦးတနေကသူကနေ BBC နဲ့ဆရာပါပါအင်တာဗျူးလုပ်တဲ့အထက်မှာသူကကွယ်ပြီးပြောပါတယ်2008မှာတဲ့ယူကရိန်းကနေတိုးအဖွဲ့ဝင်ဖို့လုပ်ခဲ့တာကိုအဲ့ဒီတော့ဂျာမန်ဝန်ကြီးချုပ်အနေနဲ့ငါဥဆောင်ပြီးကံွက်ခဲ့တယ်ဒီသမ္မတဆာကိုဇီကလည်းပဲသူဘက်ကထောက်ခံခဲ့တယ်တကယ်လို့မကံွက်ခဲ့ပဲနဲ့ယူကရိန်းကအဲ့ဒီကလေးကနေတိုးအဖွဲ့ဝင်ဖြစ်သွားခဲ့မယ်ဆိုရင်ဒီစစ်ဘက်ကအဲ့ဒီကလေးဖြစ်မယ်ဆိုပြီးသူကပြောခဲ့တယ်ဆိုတာတွေဟာအဓိကကြားတဲ့အကြောင်းရင်းတွေဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ကတော့စီပဋိပက္ခပေါ်တယ်အခုလောလောဆယ်ကတော့စီအပြင်ဖြစ်နေတယ်ဆိုတော့ဒီပဋိပက္ခကိုဒေါ်နယ်ထရမ့်ကတော့ဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းလာမလဲမသိဘူးသို့ပေမဲ့အဲ့ဒီNATO ဟိုတော့သူကတည်းကခက်ခွက်ခွက်လို့ထိန်ဖို့ကြိုးစားနေတယ် NATO ကလည်းသူ့သူ့ကိုစီးရင်ဖို့ပြင်းထန်ကြိုးစားနေတယ်ဆိုတော့အဲ့ဒီကိစ္စအထိကတော့သူတို့လုံလို့ရပါလိမ့်မယ်ဒါပေမဲ့သမိုင်းနောက်ခံရသူတို့အစွဲရှိနေတယ်အဲ့ဒါကိုပူတင်ကအဆုံးချတယ်ပူတင်ကအဲ့ဒီအမျိုးသားရေးစစ်တပ်ကိုဆွတ်ပြီးတော့အခုသူကသူတက်လာခါစားတော့ပြောသေးတယ်ယူကရိန်းဟာငါတို့ရုရှားနိုင်ငံရုရှားစိတ်တပိုင်းသားဖြစ်တဲ့ဘာညာလုပ်ပြရဲဆိုတော့အဲ့ဒီကိစ္စတွေမှာရောထွေးနေတဲ့အတွက်ကြောင့်အဲ့ဒီသမိုင်းနောက်ခံကိစ္စကိုလည်းပဲထိန်းသိမ်းဖို့လိုပါလိမ့်မယ်။အာပူတင်အလွန်ဆိုရင်တော့မပြောရဘူးဒီကျွတ်ကျော်စံပျောက်သွားမလားဆိုတော့သမိုင်းဆိုတာကတော့ဒီဖြစ်ရတဲ့ကတော့လူတည့်ရဘယ်လိုဖြစ်လာမယ်လို့ခမာယာသိခဲ့တဲ့ကိစ္စတွေဖြစ်ပါတယ
်။ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတ
ယ်။ဟုတ်ပါဘူး။
VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ Radio ထုတ်လုပ်မှုအစီအစဉ်ကို Digital Line တွေကအပြင် Line to Radio နဲ့ဖမ်းယူနိုင်ပါတယ်။မနက်6နာရီမှစတင်တဲ့ Radio အစီအစဉ်မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line to Meter 25 kHz 11865 Line to Meter 32 kHz 6153ညနဲ့ Line to Meter 40 kHz 0533ညတို့ကနေဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဆိုရင်တော့ VOA email လိပ်စာ barmis@voanews.com ဖြစ်ပါတယ်ခင်ဗျာဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားဆက်သွယ်နိုင်ပါတယ်အခုတော့ Gen Z Season နဲ့ဆက်ပါမယ်ဗျာလူမှုသိပ္ပံဘာသာရပ်ကိုပညာတော်သင်ဆုအဖြစ်နဲ့ Oxford Tech သို့မှာမဟာဘွဲ့ရောပါကူဘွဲ့ကိုပါလေ့လာနေတဲ့ကိုသူထက်အကြောင်းမှာသူလိုပညာတော်သင်ဆုအဖြစ်ရဖို့ဘလို့အခွင့်အလမ်းတွေရှိနေလဲဆိုတော့ဒီတစ်ပတ် Gen Z ပြည်သက်တွေမက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ညာ
ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရပ်တွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအဲ့ချိန်တော့အရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ gap ကိုလည်းတနောက်တနေ့ကနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တက်ရောက်ဖြစ်ခဲ့တာပါ
Hello. Gen Z တွေလူငယ်တွေရဲ့အတွေ့အခေါ်ကလေတကယ်ကိုအမခံမယ်နော်။အခုကြားခဲ့ရတဲ့လူငယ်လေးဆိုလို့ရှိရင်လည်းဘယ်သူမှမတွေ့ထားတဲ့ပညာရမျိုးမှစိတ်ဝင်တစားနဲ့ထဲထဲဝင်လေ့လာနေတဲ့လူငယ်လေးနော်။အဲ့တော့သူကဘယ်သူလဲ။ဘယ်ဘာသာရပ်ကိုလေ့လာနေရတယ်သူလဲ
။နောက်နာမည်ကတော့သူထပ်ပါ။အခုလက်ရှိမှာတော့ University of Oxford မှာတရှိတော့အာရှလေ့လာရေးဆိုင်ရာထူပြုပါရဂူဘွဲကို Oxford တက္ကသိုလ်နေပြီးတော့တိုင်းရင်ချီမင်းနဲ့ Clarendon Fund Scholarship နဲ့တက်ရောက်နေပါတယ်။2022ကနေ2024မှာတော့ Oxford တက္ကသိုလ်မှာပဲ Master of Philosophy in International Relations ဘွဲကို Jardine Foundation Scholarship နဲ့တက်ရောက်ခဲ့ပါတယ
်။ဟုတ် Oxford လိုနေရာမျိုးမှာ Master ရန်အတွက်ကပါရဂူရန်အတွက်ပါပညာတော်သင်ဆုအပြည့်အဝနဲ့ကျောင်းတက်နေရဲဆိုတော့ တကယ်အံ့ဩစရာကောင်းတယ်နော်အဲ့တော့သူငယ်ငယ်တုန်းကအကြောင်းလေး၁၀တန်းအောင်ရတဲ့အကြောင်းလေးကိုလည်းနားထောင်ကြည့်အောင
်ဒီ2014တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုဒီဘာသာစုံကုလနဲ့အောင်ပြီးရဲ့အခါမှာပေါ့ဒီစေတက္ကသိုလ်တို့ပြီးသွားလို့ရှိရင်အင်ဂျင်နီယာနဲ့ဆိုင်တဲ့တက္ကသိုလ်တွေပေါ့နော်ဒါတွေကိုစပြီးတော့လေ့လာပြတဲ့မိဘတွေကလည်းတိုက်တွန်းတာမျိုးရှိတယ်ပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒီငယ်ငယ်လေးကတည်းကဒီပထဝီဝင်တို့တမိုင်းတို့လိုမျိုးဝိဇာဘာသာရဲ့တွေကိုပို့ပြီးတော့စိတ်ဝင်စားခဲ့တယ်ပြပို့ပြီးတော့ဒါတွေကိုလေ့လာကျင့်ခဲ့ရတယ်ပေါ့အဲအဲ့ဒီအချိန်မှာပဲကျွန်တော်တို့ကဒီရန်ကုန်တက္ကသိုလ်မှာလည်းဒီဝိဇာသိပ္ပံဘာသာရပ်တွေကိုဒီ Center of Excellence COE အနေနဲ့ပြန်ပြီးတော့ဖွင့်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီခါမှာကျွန်တော်ဘယ်ဘာသာရပ်တွေကိုလေ့လာလို့ရလဲကြည့်တယ်ကြည့်ရတဲ့အခါမှာတော့ကျွန်တော်ဒီနိုင်ငံရေးသိပ္ပံနိုင်ငံကစစ်ဆန်ရေးဥပဒေအင်္ဂလိပ်စာအထားတွေကိုတည်းအနေမှာနောက်ဆုံးအနေနဲ့တော့ဒီနိုင်ငံရေးသိပ္ပံကိုရွေးချယ်ခဲ့တယ်ပေါ့အဲပြီးတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရပ်တွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအဲ့ဒီအချိန်တုန်းကအရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီ gap ကိုလည်းဒီနောက်တနည်းနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တက်ရောက်ဖြစ်ခဲ့တာပ
ါသူကလေရန်ကုန်တက္ကသိုလ်မှာအကြောင်းပြီးတော့ရတယ်တပြိုင်နက်တည်းထိုင်းနိုင်ငံချူလာလာကောင်တက္ကသိုလ်မှာပထမ master ဝယ်ယူခဲ့တယ်အဲ့ဒီကနေပဲတပြိုင်နက်တည်းမှာပဲသူက Oxford ကပေးတဲ့ပညာတော်သင်ဆုနဲ့ဒုတိယ master ဝယ်တက်ခဲ့တယ်အဲ့တော့သူရခဲ့တဲ့ပညာတော်သင်ဆုအကြောင်းလေးလည်းအခုလိုပဲမျှဝေထားတယ်
ဆိုတော့အောက်ဆုံးနံပါတ်တဲ့ scholarship တွေကတော့ကျွန်တော်တို့ရှေ့မှာတော့ကဒီ Jordan Foundation scholarship ဆိုလို့ရှိရင်ရဖို့တဲ့ senior တွေရှိရပေါ့เนาะသူတို့တွေရဲ့ဒီ webinar တွေဘာတွေလာထောင်ဖြစ်တယ်ပေါ့ပြီးတော့ဒီ Jordan Foundation scholarship ဆိုလို့ရှိရင်ကျတော့ဒီအောက်ဆုံးမှာပဲမိသီး master မိသီး PhD နဲ့မဆိုပါဖြစ်လို့ရတယ်ပေါ့เนาะဒါပေမဲ့သူကတော့ဒီရှေ့တောင်အာရှနိုင်ငံနေနဲ့တရုတ်မြန်မာပါဝင်ပေါ့เนาะဒီနိုင်ငံတွေကိုပေးတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီတစ်ခုကိုတော့ target ထားပြီးတော့ဟောဖြစ်မယ်ဆိုပြီးတော့တော့ဖြစ်ခဲ့တော့ရွှေတက်ခဲ့ရှောက်ဖြစ်ခဲ့တာပေါ့เนาะပြီးတော့အောက်ဆုံးရဲ့ website ကိုတင်ချာရှာမယ်ဆိုလို့ရှိရင်ကျတော့လေတို့ဒီ the choice scholarship တွေကို direct nomination process နဲ့တွားတာမျိုးတွေလည်းရှိတယ်ပေါ့เนาะအဲအဲ့တော့ကြမလို့ဒီကျွန်တော်အနေနဲ့ကတော့ဒီအရှောက်ကြည့်တာတော့မမှားဘူးဆိုတော့သဘောတရားနဲ့ဒီ2020မှာပဲဒီချိုလလောင်ကောမဒီ master thesis ရေးနေနေပဲကျွန်တော်ဒီဘက်ဒုတိယ master အတွက်ကိုဒီ application စလို့ဖြစ်ခဲ့တယ်ပေါ့
ရွေးချယ်စရာတွေအများကြီးရှိနေတဲ့တဲကမှလူမှုသိပ္ပံဘာသာရပ်မျိုးကိုထက်ထဲဝင်နေစနစ်တကျလေ့လာပြီးတော့အောက်ဆုံးမှာ PhD ရောပါရဂူဒန်အတွက်ပါတက်နေရဆိုတော့ဘလို့အရာတွေကသူ့ကိုတွန်းအားပေးပြီးတော့အဲ့လောက်ထိစူးစမ်းလေ့လာနေရတာလေ
ဆိုတော့ဘလို့အရာတွေကတွန်းအားပေးလဲဆိုလို့ရှင်တော့ကျွန်တော်ရဲ့အဓိက personal trait နှစ်ခုလို့ပြောရမှာပေါ့နော်ဆိုတော့ဟိုပထမတစ်ခုကတော့ဟို curiosity ပေါ့ကျွန်တော်ကနည်းနည်းဟိုတစ်ခုခုဆိုလို့ရှင်ရန်သိခြင်းပြီးတော့ဆက်စုတက်တဲ့အခြင်းရှိရဆိုတော့ဟိုဒီဘာသာရပ်တွေကိုလေ့လာတယ်ဆိုတဲ့အခါမှာဒီကိုစာမွေးဖြေနိုင်ဖို့အမှတ်ကောင်းဖို့ဆိုတဲ့ဟာမျိုးထပ်စာလို့ရှိရင်ကိုကိုတိုင်းကဒီအရာတွေကိုတကယ်လေ့လာခြင်းတည်ခြင်းနေလို့ဆိုတဲ့သဘောတရားမျိုးနဲ့လေ့လာတာမျိုးပေါ့နော်ဆိုတော့နောက်တစ်ခုကတော့ဒီရှေ့မှပြောသလိုပဲဒီကိုလေ့လာထားတဲ့ဘာသာရပ်တွေနဲ့တကူဖို့ဒီကိုရဲ့လူမှုအတိုင်းအုံမဲ့ဖြစ်ဖြစ်ကိုနိုင်ငံမဲ့ဖြစ်ဖြစ်ကိုအကျိုးပြုခြင်းနဲ့ပေါ့နော်အဲဆိုတော့ဒီတိုင်းပြည်ရဲ့အသွင်ကူပြောင်းရေးတွေပဲဖြစ်ဖြစ်ပြီးတော့လို့ရှိရင်ဒီတိုင်းပြည်ရဲ့လူဆောင်ရေးမြင့်တွေကိုဒီစားဖို့တော်ပြီဖြစ်ပေါ့နော်ဆိုတော့ဒီလိုမျိုးနေရာတွေမှာဒီဘာသာရပ်တွေကိုလေ့လာထားတဲ့သူတွေကအများကြီးလိုအပ်နေတဲ့အတွက်ကြောင့်ဆိုတော့ဒါလည်းကျွန်တော်တို့ကိုဒီ motivation တစ်ခုဖြစ်စေပါတယ
်။သူလိုပဲကြိုးစားခြင်းနဲ့လူငယ်တွေအတွက်အားပေးစကားလေးက
ဘယ် starting point တစ်ခုကနေပြီးတော့ဒီသွားမယ့် journey ဒီအနေနဲ့ဒီဖက်တယ်ပေါ့နော်မလွယ်နေဘူးမလွယ်နေတဲ့အခါမျိုးမှာကိုကဒါကိုတကယ်ဝါသနာပါတယ်ကိုတကယ်လှုပ်ရှင်နေဆိုတော့အခါမှသာဒီကြားထဲအခက်ခဲတွေကိုကြမ်းကြမ်းခံနိုင်ပြီးတော့ဒီကိုလိုချင်တဲ့ဘန်းနိုင်တစ်ခုကိုရောက်မှာပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီတခါတလေမှာဒီရွေးချယ်ခက်ခဲနေတာမျိုးတွေပေါ့နော်ဒီကိုဒီကွာစိတ်ဝင်စားတာတခုဒါပေမဲ့ဒီဖြစ်တဲ့နာတခုဆိုတဲ့ဟာမျိုးဖြစ်နေတဲ့ခါမျိုးမှာဆိုလို့ရှိရင်ဖြစ်နိုင်ဆုံးအခြေအနေမှာဆိုတော့ဒီဟာတခုကိုလိုချင်တဲ့ဟာကိုဖြစ်ချင်တဲ့ဟာကိုပဲရွေးစီချင်ပါတယ်ဟုတ
်ကဲဂျန်စီတို့ကြီးအခုကြားခဲ့ကြရတာကအောက်ဆိုတက္ကသိုလ်မှာမာစတာရန်အတွက်ကောပါရဂူရန်အတွက်ပါပညာတော်သင်ဆုအပြည့်အဝနဲ့ကြောင်းတက်နေတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာလေးတွေကိုစနစ်တကျနဲ့ကြွကြဆဆလေ့လာပြီးတော့အောင်မြင်မှုကိုအရာယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်တယ်နော်နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်စောင့်ကြည့်ကြပါအောင်နော်တတ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VUE ရဲ့ထုတ်လင်းချက်တွေကို bamis.vuenews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တပတ်တွင်းအောက်စားသတင်းတွေကိုကြည့်အောင်ပါကိုရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ
်အင်္ဂလ လာမှာပြီးခဲ့တဲ့သတင်းပတ်ကငါကစားခဲ့တဲ့ပရီးမီယာလိဘောလုံးပွဲတွေမှာတော့လီဗာပူးအသင်းနိုင်ပွဲတွေဆက်နေပြီးတော့ချန်ပီယံမန်ချက်စတာစီးတီးအသင်းကတော့ထပ်ပြီးတော့ရှုံးသွားခဲ့ပါတယ်။စနေနေ့ကပွဲတွေမှာချယ်ဆီကလက်စတာကို2ဂိုးတကိုးနဲ့နိုင်ပြီးတော့အာဆနယ်ကနော်တန်ဖောရက်စ်ကို3ဂိုးကိုမရှိနဲ့နိုင်ပါတယ်။ချန်ပီယံမန်စီးတီးနဲ့စပေါ့စ်တို့ပွဲမှာတော့မန်စီးတီးကစပေါ့စ်ကိုအိမ်ကွင်းမှာ4ဂိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။မန်စီးတီးသည်ဟာဒီပွဲရှုံးသွားတာကြောင့်ပရီးမီယာလိဂ်မှာနောက်ဆုံး3ပွဲသက်တိုက်ရှုံးထားသလိုပြိုင်ပွဲအားလုံးမှာရှုံးတာ5ပွဲသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါဟာဂေါ်ဒီယိုလာအထက်တော်သူ့ရဲ့နီးပြတက်တန်းတစ်လျှောက်မှာပထမဆုံးအချိန်5ပွဲသက်တိုက်ရှုံးတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲဒီမှာတော့လီဗာပူးကဆောက်သမ်တန်ကို83နှစ်မှာရတဲ့ပယ်နယ်တီနဲ့နောက်ဆုံးမှာ3ဂိုးနဲ့2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့နီးပြတဲ့ရူဘင်အမ်မရင်ရဲ့ပွဲဥထွက်မှာတန်းစင်းစုံတဲ့ရောက်နေတဲ့ Ipswich Town အသင်းနဲ့တကိုးစီတီးကျသွားခဲ့ပါတယ်။ပွဲစားပြီး82ဆက်ကမှ Rashford ကဂိုးသွင်းလို့အယူသွင်းရှေ့ကဥဆောင်ခဲ့ပေမဲ့လည်းနောက်ထပ်ဂိုးမသွင်းနိုင်ပဲခြေပါကိုပြန်ပေးလိုက်ရတာကြောင့်တကိုးစီတီးကျသွားခဲ့တာပါ။အယူသွင်းဟာဒီပွဲမှာတော့ဒီပြားတဲ့ Emery ရဲ့ကစားကပုံစံတက်အောင်မှာအထာမကျသေးပဲရုန်းကန်နေရတဲ့ပုံတွေ့ရပြီးဒီပေါ်မှာမန်ယူနီးပြားတဲ့ Emery ပြောတာကတော့
What I understood today is that they are trying.They are really trying they stay in the positions
ကျွန်တော်ဒီနေ့နားလည်တာကတော့သူတို့စ조사ခဲ့ကြပါတယ်တကယ်ကို조사ခဲ့တာပါသူတို့ကိုပြောထားတဲ့နေရာမှာနေကြပြီးပြောတဲ့အတိုင်း조사ပြီးလိုက်ကစားကြပါတယ်ဒါကအရန်အရေးကြီးတဲ့အချက်ပါအရန်ခက်ခဲတဲ့အချိန်မှာတော့ကျွန်တော်တို့ပြောတဲ့အတိုင်းလိုက်ကစားကြပါတယ်ပရိသတ်တွေအတွက်တော့စိတ်ပြည့်စရာဖြစ်မယ်ဆိုတာကျွန်တော်သိပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအချိန်မှာပွဲတွေအတော်များများမှာအပြောင်းလဲတွေအများကြီးလုပ်နေပါတယ်ကျွန်တော်တို့အနေနဲ့အချင်းအတော်ကြာအခက်ခဲတွေနဲ့ကြုံရအောင်မှဖြစ်ပြီးပွဲတွေနိုင်ဖို့ကြိုးစားလှုပ်သွားမှာပါအဲ့ဒီတော့အချင်းယူရမှာပါဒါပေမဲ့ကျွန်တော်တို့နိုင်ဖို့လည်းလိုပါတယ်ဒီကနေ့အိုနာနာသာမကယ်ရင်ကျွန်တော်တို့ရှုံးနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့လက်တွေ့ကြကြစဉ်းစားပြီးနားလည်ရမှာကသူတို့ဟာနှစ်ရက်တည်းနဲ့အပြောင်းလဲတွေအများကြီးလှုပ်ထားရတယ်ဆိုတာပါ ဒီဘက်မှာမန်စီးတီးရှုံးပြီးတော့လီဗာပူးနိုင်သွားတာကြောင့်ဆက်တပွဲပြီးမှလီဗာပူးက31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို7မှတ်အသာရထားပါတယ်ခင်ဗျာ။ချိန်ထဲမှာပဲမန်စီးတီးနီးပြဂေါ်ဒီယိုလာဟာအသင်းနဲ့နောက်ထပ်2နှစ်စာချုပ်သက်တမ်းတိုးလိုက်တယ်လို့မန်စီးတီးသင်ကကြာသပတေးနေ့ကချိန်ညားပါတယ်။ဂေါ်ဒီယိုလာဟာမန်စီးတီးနဲ့ဒီဘောလုံးရာသီကုန်မှာစာချုပ်သက်တမ်းပြည့်မှာဖြစ်ပြီးတော့အသင်းကနေထွက်တော်မလို့မျိုးအတင်းတွေထွက်နေခဲ့ပေမဲ့လည်းအတင်းနဲ့နောက်ထပ်နှစ်နှစ်ဆက်နေဖို့စာချုပ်တန်းတိုးလိုက်တာဖြစ်ပါတယ်။မက်ဆီဒီသင်းဟာအတင်းတွေလိုက်နာမဲ့ဘာနာယေးဆိုင်ရာစီးမြင့်နေတဲ့ကျင့်ဝတ်တွေကိုချိုးဖောက်မှုနဲ့အမှုတွေရင်ဆိုင်နေရပြီးတော့တကယ်လို့အပြစ်ရှိတယ်ဆိုရင်ပရီးမီးယားလိဂ်ကနေပါတန်းစင်းတဲ့အထိရေးယူခံရနိုင်ပွဲရှိနေတာပါ။ဂွာဒီယိုလာကတော့မက်ဆီဒီသင်းရေးယူခံရလို့တန်းစင်းခဲ့ရရင်တော့မှစာချုပ်တန်းပြည့်တဲ့အထိမက်ဆီဒီနီးပြဖြစ်ဆက်ရှိသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။
I said 6 months ago, 1 year ago, when everything, when all the clubs accuse us to have done something wrong. So, what happened?
ငွေရဲ6လကအသင်းတွေအားလုံးကကျွန်တော်တို့ကိုမမှန်မကန်လုပ်တယ်ဆိုပြီးဝိုင်းစုဆွဲတုန်းကကျွန်တော်ပြောမှုပါတယ်။တကယ်လို့ကျွန်တော်တို့ကိုတန်းစင်းတဲ့အထိအပြစ်ပေးအရေးယူလိုက်ရင်ဘယ်လိုလုပ်မလဲဆိုပြီးပြောတော့ကလည်းကျွန်တော်အနေနဲ့ဒီမှာဆက်ရှိသွားမယ်လို့ကျွန်တော်ပြောခဲ့ပါတယ်။ Guardiola အခုလိုနောက်ထပ်နှစ်စာချုပ်တန်းထိုးလိုက်တဲ့အတွက် Man City အသင်းမှာ2029ဘောလုံးရာသီကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။အီတလီမှာတော့ဒီဗီရီကဂျလိုဝါအသင်းဟာအာဆနယ်အသင်းကောင်းဆောင်ဟာပက်ထရစ်ဗီယာရာကိုနီးပြတဲ့ဖြစ်နေခံလိုက်ပါတယ်။ဂျလိုဝါအသင်းဟာဒီနေ့ဘောလုံးရာသီကုန်မှာရုပ်ကန်နေရပြီးတော့တန်းစင်းစုံသားမှာရောက်နေတာကြောင့်နီးပြဂျလာဒီနိုနဲ့လမ်းခွဲလိုက်ပြီးတော့ဗီယာရာကိုနီးပြဖြစ်ခံလိုက်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့အင်တာမိုင်းမီအသင်းကအာဂျင်တီးနားနီးပြဂျရာဒိုဒါတာမာဂျီလိုဟာနီးပြဖြစ်ကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အင်တာမိုင်းမီအသင်းဟာပြီးခဲ့တဲ့ MLS ရှုံးထွက်ပထမအဆင့် Quarter Final ပွဲမှာ Atlanta United အသင်းကိုမမျှော်လင့်ဘဲရှုံးသွားပြီးတဲ့နောက်မှာပဲကိုယ်ကိုယ်တာကိစ္စတွေကြောင့်ဆိုပြီးတော့အသင်းကနေနှုတ်ထွက်တော့မှာဖြစ်တယ်လို့မာတီနိုကနိုမာ22ရက်နေ့ကကြေညာပါတယ
်။ Bueno, les voy a decir algo ya que todos conocen, por cuestiones
ကျွန်တော်အနေနဲ့အင်တာမိုင်းယာမီအသင်းကနေထွက်ပါတော့မယ်။ကျွန်တော်နဲ့ကျွန်တော်ရဲ့နီးပြတစ်ဖွဲ့လုံးရှင်းနှစ်ပြန်လာမှာမဟုတ်ပါဘူး။ကျွန်တော်အနေနဲ့ကိုရီးကိုရာကိစ္စကြောင့်ရိုဆာရီယိုမှာရှိဖို့လိုပါတယ်။ကျွန်တော်အနေနဲ့နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့ဒီမှာနီးပြအဖြစ်လှုပ်ခဲ့ရတဲ့အခြေအနေကိုပြောပါရစေ။ကျွန်တော်တို့ဒီမှာနီးပြအဖြစ်လှုပ်ခွင့်ရတဲ့အတွက်နီးပြတစ်ဖွဲ့လုံးကကျေးဇူးတင်ပါတယ်။
ပြီးခဲ့တဲ့တစ်နှစ်ခွဲမှအသင်းကိုအပြောင်းအလဲတွေလုပ်ခဲ့တဲ့အချိန်အတွင်းမှာပါဝင်ခွင့်ရခဲ့တဲ့အတွက်ကျွန်တော်တို့တကယ်ကိုဝမ်းသာမိပါတယ
်။အချိန်တည်းမှာပဲအင်တာမိုင်းမီအသင်းဟာအာဂျင်တီးနားနဲ့ဘာစီလိုနာကွင်းလည်ကစားသမားဟာဗီယာမက်စကီယာရိုနိုကိုသူ့ရဲ့နီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ရုရှားနိုဟာအာဂျင်တီးနားယူ20အသင်းရဲ့နီးပြဖြစ်နဲ့တာဝန်ယူထားပြီးတော့ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲဝင်ခဲ့တဲ့အာဂျင်တီးနားယူ23အသင်းကိုလည်းနီးပြဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။ Tennis ပြိုင်ပွဲဖက်မှာတော့ Spain နိုင်ငံမှာကျင်းပခဲ့တဲ့ Davis Villa နိုင်ငံလိုက် Tennis ပြိုင်ပွဲမှာလက်ရှိ Champion Italy အသင်းအနိုင်ရပြီးတော့နှစ်ကြိမ်သက်တိုက်ပွဲဆွဲသွားခဲ့ပါတယ်။Davis Villa Final ကိုတနင်္ဂနွေနေ့ကမာလာဂါမြို့မှာကစားကြတာမှာ Italy အသင်းက Netherlands ကိုနှစ်ပွဲပြည့်နဲ့နိုင်သွားခဲ့တာပါပထမပွဲမှာတော့ Alexander က Grace Po ကို6-6နဲ့အနိုင်ရခဲ့ပြီးဒုတိယပွဲမှာတော့ Italy က Berrettini က Bottic Zanshu ကို6-6နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့တာဖြစ်ပါတယ် Italy အသင်းဒီပွဲနိုင်လိုက်တာကြောင့်ကမ္ဘာအဆင့်တက် Alexander အတွက်တော့ဒီနှစ်မှာတူးချင်းပြိုင်ပွဲတွေအပြင်အသင်းလိုက်ပြိုင်ပွဲတွေကိုလည်းပိုဆွဲခဲ့တာကြောင့်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်ဆယ်နာဟာဒီနှစ်မှာ Australian Open နဲ့ American Open Tennis ပြိုင်ပွဲတွေပြင်ပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ ATP Tennis ပြိုင်ပွဲကိုလည်းပိုဆွဲခဲ့တာဖြစ်ပါတယ်။ဒီမှာ Tennis ပြိုင်ပွဲတွေဘက်ကနောက်ထပ်စိတ်ဝင်စားစရာသတင်းတစ်ခုကတော့ Novak Djokovic ဟာ Andy Murray ကိုနီးကြဖြစ်ခတ်လိုက်ပါတယ်။ Grand Slam ပြိုင်ပွဲတွေကို24ကြိမ်ပိုဆွဲပြီးတော့အမျိုးသားဘက်မှအများဆုံးရထားတဲ့ Novak Djokovic ဟာသူရဲ့ကစားပေါ်ဟောင်းလဲဖြစ်ပြိုင်ပွဲဟောင်းလဲဖြစ်တဲ့ဗြိတိန်ကအန်ဒီမာရေးကိုနီးပြဖြစ်ရွေးချယ်လိုက်ပြီးတော့အန်ဒီမာရေးကလည်းဒါကိုသဘောတူခဲ့တယ်လို့စနေနေ့ကကြေညာပါတယ်အန်ဒီမာရေးဟာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာတင်းနစ်ကစားသမားဘွားကနေနားယူခဲ့တာဖြစ်ပြီးတော့အဲ့ဒီ Paris Olympic ပြိုင်ပွဲမှာပဲဂျိုကိုဗစ်ကအမျိုးသားတူချင်းမှာရွှေစိတ်ရခဲ့တာဖြစ်ပါတယ်ဂျိုကိုဗစ်ဟာပြီးခဲ့တဲ့နီးပြ Ivanis Savic နဲ့တုန်းကအသက်30ကျော်ပြီးမှGrand Slam ပြိုင်ပွဲတွေအတော်များများအနိုင်ရခဲ့ပြီးအခု Andy Murray အနေနဲ့ Djokovic ကိုဘယ်လောက်ထိဆက်ပြီးတော့အောင်မြင်အောင်လုပ်နိုင်မလဲဘယ်လောက်ထိဆက်တွန်းသွားနိုင်မလဲဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတည်ပြုစီချင်ပါရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်ခုတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ကအစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ဒီကနေ့အတွက်ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲအချင်းချင်းပြန်လည်စူးစီးတပြပါမယ်ခင်ဗျာလေဗနွန်ဣသရေလဆက်ဟာ14လကြာပြီးတဲ့နောက်မှာအမေရိကန်ကဂျားဝင်တဲ့အဖြစ်ရဲ့သဘောတူညီချက်ကိုစအကောင့်ထဲဖော်နေကြပါတယ်။လေဗနွန်တောင်ပိုင်းကိုသူ့တပ်တွေပို့ပြီးဆေလွတ်နေတယ်လို့လေဗနွန်စစ်တပ်ကဗိုလ်ထုတ်ရေးကပြောပါတယ်။တခါထောင်ချီနေတဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးခဲ့ကြသူတွေဟာသူတို့မျိုးနဲ့ရွာတွေကိုပြန်နေကြပါတယ်။ဒါပေမဲ့ဣသရေလတပ်တွေချထားတဲ့နေရာတွေကိုတော့မပြန်ကြဖို့တတိပေးထားပါတယ်။ဂါဇာမှာလည်းဣသရေလဟမတ်အဖြစ်ရဲ့အတွက်လာမယ့်ရက်တွေမှာတွန်းအားထပ်ပေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တချိန်တည်းမှာပဲအဖြစ်ပြဆိုင်ရာရာဇဝတ်မှုတရားရုံး ICC သဘောတူညီချက်ကိုဣသရေလကလက်မှတ်ရေးထိုးမထားတဲ့အတွက်သူ့ဘော်တရားဆွဲဆိုခြင်းခံရခြင်းကကင်းလွတ်ခွင့်မှာဣသရေလဝန်ကြီးချုပ်လည်းအကျုံးဝင်တယ်လို့ပြင်သစ်နိုင်ငံရေးဝန်ကြီးဌာနကပုံတွင်းမှာပဲပြောလိုက်ပါတယ်။တခါယူကရိန်းစစ်ပွဲမှာတော့ယူကရိန်းစစ်တပ်ရဲ့စစ်မှုဒဏ်သက်ကို25နှစ်ကနေ18နှစ်ထိရှော့ချဖို့အမေရိကန်ကယူကရိန်းကိုပြောလိုက်ပါတယ်။ယူကရိန်းလိုအပ်နေတာကလူအင်အားဖြစ်တယ်လို့ဆိုပါတယ်။ရုရှားတပ်တွေကယူကရိန်းအခြေချမ်းမှာရှေ့ကိုတိုးလာနေချိန်မှာအမေရိကန်ကခုလိုသတိပေးလိုက်တာပါရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်ဖြစ်အစိုးပြုထားတဲ့သူတွေအတော်များများဟာအကြမ်းဖက်တိုက်ခိုက်ခံရမယ်လို့ချိန်ချောက်ခံနေရကြောင်းထရန့်ရဲ့ပြောရေးဆိုခွင့်ရှိသူကဗုဒ္ဓဟူးနေ့မှာပြောပါတယ်တခါအမေရိကန်ပြည်ထောင်စုဘက်ကသွင်းကုန်ခွန်တိုးမြှင့်လိုက်မယ်ဆိုရင်မက္ကဆီကိုနိုင်ငံကလည်းတံပြန်ခွန်တိုးမြှင့်မယ်လို့မက္ကဆီကိုသမ္မတကတုံ့ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲမြ။ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးမပြီးဆုံးခင်မှာအခုအစီအစဉ်ပြည့်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လွှင့်မှုကမတ်တင်ငေထိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်မြ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ငင်းငယ်ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်လေးကိုရေဒီယိုပြန် VOA website, YouTube, Facebook စာမျက်နှာတွေမှာကြည့်ကြသူအားလုံးကျေးဇူးတင်ပါတယ်ခင်ဗျာအားလုံးဖိတ်ကြပါစေ။